Welcome to the Voice of America in Burmese.
ဒီကိယံကင်မင်္ဂလာမနက်ခင်းဖြစ်ကြပါစေ။ VOA အမေရိကန်တန်ရ2023ဖေဖော်ဝါရီ23ရက်တနင်္လာမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလှိုင်းဒိုမီတာ3249တို့ကနေ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ပူရွေးပြီးဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ဝင်ယူတက်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်လင်ဦးပါ။ဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့တူရကီမှာငွေချင်းညောင်းပြိုကျသွားတဲ့ဆောင်းတွေကဥပဒေမဲ့နီလန်းနဲ့ဆောက်လုပ်သူတွေကိုအရေးယူဖို့စီစဉ်နေပါတယ်။ကနေဒါနိုင်ငံဝင်းမှာအမေရိကန်တပ်လေကဖြစ်ချတဲ့အရာဝတ္ထုပစ္စည်းကိုစုံစမ်းစစ်ဆေးသူတွေရှာဖွေနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုကိုခမောင်စုံမင်းနဲ့အတူပြောပြမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေပြီးမှသတင်းဆောင်ပါနဲ့သတင်းပတ်စင်ကဏ္ဍတွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီကနေ့ထုတ်လွှင့်ပေးမယ့်သတင်းဆောင်ပါတစ်ခုတည်းကနားဆင်ရမယ့်နမူနာတစ်ခုကတော
့ It's very difficult to bring manufacturing back to the United States. Why?Environmental issues, regulatory issues.
American Tomara Joe Biden ကသူ့ရဲ့စီးပွားရေးဆိုင်ရာမှတ်တမ်းတွေကိုနိုင်ငံတော်အခြေပြမိန့်ခွန်းမှာအောင်ပွဲခံပြောကြားသွားတဲ့အကြောင်းနောက်ပိုင်းမှာအပြည့်စုံနားဆင်ကြရမှာဖြစ်ပါတယ်။အဲ့ဒီနောက်တရင်ပတ်စင်ကဏ္ဍတွေအနေနဲ့မြန်မာဒီမိုကရေစီရေးရာကပ္ပမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာကဏ္ဍတရင်တွေတဲကတုတ္တစုထူးခြားဆန်းပြသတင်းတွေကိုလည်းတဝါကြီးနားဆင်ကြရမှာဖြစ်ပါတယ်။ကဲအခုတော့နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ကပြောပြပေးပါမယ်ခင်ဗျာ
။အင်းအပြင်းကြီးမြောက်ပြီးခဲ့တဲ့သတင်းဘက်ကပြုချက်ပြစည်းသွားတဲ့အစာအုပ်တွေထဲမှာဥပဒေနဲ့မညီတဲ့နီလန်းနေနဲ့ဆောက်လုပ်ခဲ့ရမှာတာဝန်ရှိသူတွေဖြစ် contract လုပ်ငန်းရှင်တွေပါဝင်လူပေါင်း134ယောက်ကိုတူရကီအာဏာပိုင်တွေအရေးယူဖို့ကြိုးပမ်းနေပါတယ်။တူရကီနဲ့စီးရီးယားနိုင်ငံတွေကငရင်းညောက်ပြိုကျတဲ့အစာအုပ်ပစ္စည်းတွေအောက်ကနေအလောင်းတွေကိုကယ်ဆယ်ရေးတွေထပ်မံရှာဖွေတွေ့ရှိတာကြောင့်တနင်္ဂနွေနေ့အထိတည်ဆုံးသူအရေအတွက်က3,300ကျော်နဲ့ထိခိုက်ဒဏ်ရာရသူကတော့9,000ကျော်ရှိတော့ပါပြီ။တူရကီနိုင်ငံအရှိတောင်ပိုင်းနဲ့စီးရီးယားမြောက်ပိုင်းဒေသတွေမှာပြီးခဲ့တဲ့တနင်္လာနေ့ကအင်အားပြင်းငရင်းတွေကြောင့်ထောင်ချီတဲ့အစာအုပ်တွေပြိုကျပျက်စီးခဲ့ရမှာဥပဒေမဲ့ဆောက်လုပ်ခဲ့တဲ့လောရက်တွေအတွက်တာဝန်ရှိသူတွေကိုအရေးယူမယ်လို့တူရကီတရားရေးဝန်ကြီးဘက်ကီယာဘော့စတက်ကပြောဆိုလိုက်တာပါတနင်္ဂနွေနေ့ထိဖမ်းဆီးအရေးယူထားပြီးအမှုရင်ဆိုင်နေရသူ3ဦးထိမ့်သိမ်းထားသူ9ဦးနဲ့ပြည်ပကိုထွက်ခွာခွင့်တားမြစ်ထားသူ9ဦးရှိတယ်လို့လည်းပြောဆိုထားပါတယ်အစာအုပ်တွေပြိုကျမှုအတွက်တာဝန်မကင်းသူတွေကိုအာဏာပိုင်တွေအရေးယူဖို့ကြိုးပမ်းနေချိန်မှာပဲထောင်ချီတဲ့အရေးပေါ်ဝန်ထမ်းတွေကတော့အခက်အခဲတွေကြားမှာပဲကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်နေရမှာအသက်မသေးလွတ်မြောက်လာသူတချို့ကိုလည်းကယ်တင်နိုင်ခဲ့ကြပါတယ
်စီးရီးယားနိုင်ငံကအစိုးရထိန်းချုပ်ထားတဲ့ဒေသကိုဖျက်ပြီးငလင်ဘေးအတွက်ပေးမဲ့အကူအညီတွေကိုအနောက်ပြောက်ပိုင်းဒေသကိုထိန်းချုပ်ထားတဲ့အစ္စလာမစ်လက်နက်ကိုင်အဖွဲ့ကခွင့်မပြုဘူးလို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကတနင်္ဂနွေနေ့ကပြောပါတယ်အဖွဲ့ပေါင်းစုံရှုပ်ထွေးပြီးပြည်တွင်းစစ်12နှစ်ကြာဖြစ်ပွားနေတဲ့စီးရီးယားနိုင်ငံအနောက်မြောက်ဒေသနဲ့နေဆက်ချင်းထိစပ်နေတဲ့တူရကီနိုင်ငံမှာမကြာသေးခင်ကပြင်းထန်တဲ့ငလင်လှုပ်ခတ်မှုကြောင့်လူပေါင်းအနည်းဆုံး3,000နီးပါးတေကျပျက်စီးမှုတွေတေဆုံးမှုတွေပျက်စီးမှုတွေများပြားနေပါတယ်အဲ့ဒီလိုစီးရီးယားဘက်ကအခြေအနေတွေကြောင့်နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေအနေနဲ့အခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်ငလင်တန်ကြောင့်စီးရီးယားဘက်အပိုင်းမှာသေဆုံးသူက3,500လောက်ရှိပြီးအများစုက HDS Islamic လက်နက်ကိုင်တပ်ဖွဲ့ထိန်းချုပ်ထားတဲ့နေရာမှာဖြစ်ပါတယ်။ရှေ့တန်းမျက်နှာစာတွေမှာအစိုးရတပ်တွေကရင်ဆိုင်ပိတ်ဆို့ထားတဲ့အတွက်အဲ့ဒီဒေသဟာအကူအညီအနည်းငယ်ပဲရရှိပါတယ်။သူတို့အတွက်အဓိကတူတကီနယ်စပ်ကသာထွက်ပေါက်တစ်ခုပဲရှိပါတယ်။ပြီးခဲ့တဲ့သတင်းဘက်ကစီးရီးယားအစိုးရကနေအဲ့ဒီ Islamic အဖွဲ့တွေထိန်းချုပ်ထားတဲ့ငလင်တန်ကန်အနောက်မြောက်ပိုင်းဒေသကိုအကူအညီပေးဖို့ဆန္ဒရှိတယ်လို့ပြောခဲ့ပါတယ်။အစိုးရကပေးတဲ့အကူအညီကိုလက်မခံညှင်းပယ်ပြီးတူရကီနိုင်ငံဘက်ကနေလာဖို့ရာကိုလက်ခံမယ်လို့အဲ့ဒီအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူတွေကရိုက်တာသတင်းဌာနကိုပြောတယ်လို့သိရှိရပါတယ်ခင်ဗျာ
။စီးရီးယားနိုင်ငံလက်ပိုင်းမှာ IS Islam စစ်သွေးကြွတွေလက်ချက်ဖြင့်ယူဆရတဲ့တိုက်ခိုက်မှုတစ်ခုကြောင့်အရတအများစုပါဝင်လူ17ယောက်ထက်မနည်းသေဆုံးကြောင်းစီးရီးယားရေးစောင့်ကြည့်ကဲကပ်ဖွဲ့ကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။ ဟုံးစမြို့ရှိဘက်ပမ်မာယာအရက်မှာမှုရှာနေသူ85ယောက်လောက်ကိုအဲစစ်သွေးကြွတွေစနေနေ့မှာတိုက်ခတ်ခဲ့တယ်လို့လည်းဗြိတိန်ခြေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်လူရှာမှုအဖွဲ့ကပြောလိုက်တာပါ။တိုက်ခတ်မှုကြောင့်အမျိုးသမီးတဦးပါဝင်အရက်သား10ယောက်နဲ့စီးရီးယားစုရဖွဲ့ဝင်တယောက်သေဆုံးကြောင်းလည်းပြောပါရတယ်။နိုင်ငံပိုင်စာနာသတင်းဌာနကတော့အဲစ်အကြမ်းဖက်သမားတွေရဲ့စစ်တပ်နဲ့ပြစ်ခတ်မှုကြောင့်အမျိုးသမီးတဦးပါဝင်အရက်သား4ဦးသေဆုံးတယ်လို့ဖော်ပြခဲ့တာပါ။တိုက်ခတ်မှုကြောင့်ဒဏ်ရာပြင်းထန်သူတို့ချို့ပါဝင်နောက်ထပ်လူ10ဦးဒဏ်ရာရတယ်လို့လည်းသတင်းကဖော်ပြပါရတယ်။အမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရဲ့2019ခုနှစ်မတ်လကစစ်စီရေးရောစစ်သွေးကြွရဲ့နောက်ဆုံးလက်ချက်နင်းပြီးဆုံးရှုံးခဲ့ရပြီးနောက်အကျဉ်းချံ IS အဖွဲ့ဝင်အများစုဟာနိုင်ငံရှိပိုင်းတဲခဏရတွေကခုံဝဲရနေရာတွေကိုစုခွာသွားခဲ့ကြတာပါ။ကတ်လူမျိုးတွေဦးဆောင်တဲ့တပ်တွေနဲ့စီးရီးယားစုရတပ်တွေကိုချုံခိုတက်ခတ်ရမှာလဲစစ်သွေးကြွတွေကဒီလိုခုံဝဲရနေရာတွေကိုအတုံးချနေတာဖြစ်ပါတယ်။
ပြီးခဲ့တဲ့တောက်ကြနေ့ကရုရှားတွေရဲ့ drone နဲ့မီဆိုင်းဒုံးကျည်တွေရဲ့ပစ်ခတ်မှုကြောင့်ပျက်စီးသွားတဲ့လျှက်စစ်တပ်အားပေးစနစ်ပြန်လည်ကောင်းမွန်လာအောင်စ조사ဆောင်ရွက်ကြတဲ့လုပ်သားတွေကိုယူကရိန်းသမ္မတဇာလန်စကီကတနင်္ဂနွေနေ့ညဗီဒီယိုမိန့်ခွန်းပြောကြားစဉ်မှာချီးကျူးလိုက်ပါတယ်
Хочу сегодня особисто відзначити, що усі, хто відновлює енергетичні спроможності нашої держави, цей день вчорашній більшість українців.
Кайму абі сван ін дві п'єваре ньінчан де нієт дві гу пайсай ні де соре ачага. Ченору є ліасі лоудар дві є чуанчин му гу татті п'я ні ра бабе лу п'йосу лай де ачао райтар стрима по'бя та баре. ဒါပေမဲ့လျက်စစ်ဆိုင်ဆိုင်ရာစစ်မျက်နှာမှာအောင်ပွဲခံဖို့အချိန်မဟုတ်သေးဘူးဆိုတာကတော့ကျွန်တော်တို့သဘောပေါက်ကြရမယ်ရုရှားတွေကအကြမ်းဖက်တိုက်ခိုက်မှုအစ်စ်တွေလှုပ်လာနိုင်ကောင်းလုံနိုင်ပါသေးတယ်လို့သူကပြောတာပါဒီတော့အတွင်းယူကရိန်းကိုချူချော်ခဲ့တဲ့တစ်နှစ်ပြည့်ကာနီအတွင်းရုရှားတပ်ဖွဲ့တွေထိခိုက်ဒဏ်ရာရတေချေတဲ့အရေးအတွက်ဟာပြီးခဲ့တဲ့သတင်းနှစ်ပတ်ကအများဆုံးဖြစ်နိုင်တယ်လို့ဗြိတိန်ကာကွယ်ဌာနကတနင်္ဂနွေနေ့ကပြောပါတယ်ဗြိတိန်ဝန်ကြီးဌာနရဲ့ဖော်ပြချက်ဟာရုရှားတပ်ဖွဲ့တွေဟာပြီးခဲ့တဲ့သတင်းပတ်ကျော်ကတနေ့ကိုပြင်းပြ800ကျော်ထိခိုက်ဒဏ်ရာကျဆုံးခဲ့တယ်ဆိုတော့ရုရှားတွေလေးလာထုတ်ပြန်ထားတဲ့အချက်အလက်ကိုအခြေပြုထားတာဖြစ်ပါတယ်ဒါဟာပြီးခဲ့တဲ့ဇွန်လနဲ့ဇူလိုင်လတွေကအချက်အလက်တွေထက်400ကျော်များပြားနေပါတယ်ယူကရိန်းတွေအဲ့လိုထုတ်ပြန်လိုက်တဲ့အချက်အလက်တွေဟာလည်းတိကျမှုရှိနိုင်ပွဲရှိတယ်လို့ဗြိတိန်ကာကွယ်ဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
ပြည်ဝင် American တဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင် American တဲ့မြန်မာဘာသာအစီအစဉ်ရဲ့တရင်လာနေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကနေဒါနိုင်ငံဝေးမှာအမေရိကန်တိုက်လေယာဉ်ကပစ်ချခဲ့တဲ့အမျိုးအစားမသိရတဲ့အရာဝတ္ထုတစ်ခုရဲ့အပြည့်အစုံအပိုင်းစာတွေကိုစုံစမ်းစစ်ဆေးသူတွေရှာဖွေနေတဲ့အကြောင်းကနေဒါဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ
် Recovery teams are on the ground
ပစ်ချသွားတဲ့အရာဝတ္ထုကိုစုံစမ်းစစ်ဆေးနိုင်မှုရှာဖွေအဖွဲ့တွေကွင်းစင်ရှာဖွေနေပါပြီလို့ကနေဒါဝန်ကြီးချုပ် Justin Trudeau ကတင်းငွေတွေနေမှာပဲဒေသတော်တွေကိုပြောလိုက်တာပါပစ်ချခဲ့တဲ့အရာဟာဘလို့မျိုးစားလဲဆိုတာကိုတော့ဝန်ကြီးချုပ်ကမပြောပေမဲ့အရက်ပဲလေကြောင်းလုံညွန်ရေးအတွက်ချင်းချမှုဖြစ်နေတယ်လို့ပြောဆိုသွားပါတယ်။အမေရိကန်ထက်လီကော့ခေါင်းဆောင်ကတော့အလက်စကာပြည်နယ်ပေါ်မှာအစောပိုင်းပစ်ချခဲ့တဲ့အရာဝတ္ထုတစ်ခုနဲ့ကနေဒါမှာပစ်ချခဲ့တဲ့နှစ်ခုစလုံးဟာမိုးပြံပူပေါင်းနေဖြစ်နေတဲ့အကြောင်းအမေရိကန်ရုပ်သံ ABC ကိုပြောဆိုခဲ့တာပါ။တောက်ချန်နေကအလက်စကာမှာပစ်ချခဲ့တာနဲ့ကနေဒါမှာစနေနေ့ကပစ်ချလိုက်တဲ့အရာဝတ္ထုတွေဟာမိုးပြံပူပေါင်းနေဖြစ်နေတယ်လို့အမေရိကန်အမျိုးသားလုံခြုံရေးအရာရှိတွေကယူဆထားတဲ့အကြောင်းထက်လွတ်တော်လူများစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာကပြောဆိုတာဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းတစ်ပတ်ကျော်ကတောင်ကယ်ရိုလိုင်းနားကမ်းရိုးတန်းမှာပစ်ချခဲ့တဲ့တရုတ်မိုးပြံပူပေါင်းထက်တော်အရွယ်စားငယ်တယ်လို့လည်းပြောဆိုခဲ့တာပါ။ပထမဆုံးပစ်ချခဲ့တဲ့ပင်နီယာလောက်အမြင့်ရှိမိဘုံမြန်ကိုတော့တရုတ်နိုင်ငံကထောက်လန်းရေးအတွက်အသုံးချနေတယ်လို့အမေရိကန်တာဝန်ရှိသူတွေစွပ်စွဲထားပေမဲ့တရုတ်ဆိုရတော့အရက်ပဲသုတေသနလုပ်ငန်းအတွက်ဖြစ်တဲ့အကြောင်းကာကွယ်ပြောဆိုထားပြီးပြစ်ချဖြစ်စီခဲ့တဲ့ပုံမှာလည်းပြင်းပြင်းထန်ထန်တုံ့ပြန်ထားပါတယ်
။တရုတ်ထောက်လန်းရေးမိုးပြံပူပေါင်းကိုပြစ်ချခဲ့ပြီးနောက်နှစ်နိုင်ငံတင်းမာမှုတွေမြင့်တက်နေချိန်မှာပဲအမေရိကန်ရေတပ်နဲ့ရေချောင်းစစ်ဆင်ရေးတပ်ဖွဲ့တွေပူးတွဲပြီးတောင်တရုတ်ပင်လယ်ပြင်မှာစစ်ရေးလေ့ကျင့်မှုပြုလုပ်ကြပါတယ်။USS Nimitz လေယင်တင်သင်္ဘောကြီးဦးဆောင်တဲ့ရေတပ်အုပ်စုနဲ့အမှတ်73ရေချောင်းချီတပ်ဖွဲ့တို့ပူးတွဲလေ့ကျင့်နေတယ်လို့ဂျပန်နိုင်ငံမှာအခြေစိုက်ထားတဲ့အမှတ်ခွန်အမေရိကန်ရေတပ်ဖွဲ့ကတနင်္ဂနွေနေ့ကပြောပါတယ်။ စစ်သည်မော်တွေကန်တက်တပ်ဖွဲ့တွေနဲ့စစ်လေရင်တွေပါဝင်တဲ့စီးရဲလေ့ကျင့်မှုကိုစနေတိုင်းကပြုလုပ်ခဲ့ပေမဲ့ဘယ်အချိန်မှစတင်ပြီးဘယ်အချိန်မှပြီးဆုံးတယ်ဆိုတာကိုတော့အသေးစိတ်ပြောဆိုခြင်းမရှိပါဘူး။နှစ်စဉ်ဒေါ်လာတန်ပေါင်း5ထရီလီယံဝန်းကျင်ကုန်ပစ္စည်းတွေကိုတင်ပို့ဖြတ်တန်းနေတဲ့နိုင်ငံတကာရေပိုင်တဲ့အတွင်းတခြားနိုင်ငံတွေကလာရောက်စီးရဲလေ့ကျင့်တာကိုတရုတ်နိုင်ငံကတော့ပြင်းပြင်းထန်ထန်ကန့်ကွက်လို့ရှိပါတယ်ခင်ဗျာ။
အမေရိကန်ရဲ့ပြန်ပြတ်တွေဖြစ်ကြတဲ့တရုတ်နဲ့အီရန်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လာနေချိန်မှာပဲအင်ကန်နီကဆက်မဲ့သုံးရက်ကြာတရုတ်နိုင်ငံခီးစဉ်မှာအီရန်သမ္မတအဗရာဟင်ရိုက်ဆီဟာတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံမှာဖြစ်ပါတယ်။အီရန်သမ္မတဟာတရုတ်သမ္မတဖိတ်ကြားချက်နဲ့လာရောက်မှာဖြစ်တဲ့အကြောင်းလဲတရုတ်နိုင်ငံကြားရဲ့ဌာနပြောခွင့်ရဝါချွန်ရန်ကတနင်္ဂနွေနေ့မှာပြောခဲ့တာပါ။ခီးစဉ်အတွင်းနိုင်ငံခေါင်းဆောင်တွေတွေ့ဆုံရမှာဖြစ်တယ်လို့နိုင်ငံကြားပူးပေါင်းဆောင်ရွက်မဲ့သဘောတူညီချက်တွေကိုလည်းနှစ်ဖက်ကိုယ်စားတွေလက်မှတ်ရေးထိုးမယ်လို့အီရန်နိုင်ငံပိုင် IRN သတင်းကဖော်ပြပါတယ်။ခီးစဉ်ဒစိတပိုင်းဖြစ်နိုင်ငံစီဝိုင်းခေါင်းဆောင်တွေတရုတ်နိုင်ငံရောက်အီရန်နိုင်ငံသားတွေနဲ့တွေ့ဆုံမှုလည်းစီစဉ်ထားတာပါ။နိုင်ငံရေးစီဝိုင်းမဟာမိတ်လည်းဖြစ်အမေရိကန်ဦးဆောင်တဲ့အနောက်နိုင်ငံတွေရဲ့နိုင်ငံတကာအရေးမှလွှမ်းမိုးမှုတွေကိုလည်းစန့်ကျင်နေကြတဲ့တရုတ်နဲ့အီရန်နိုင်ငံကြားဆက်ဆံရေးဟာအီရန်သမ္မတရဲ့အခုခီးစဉ်ကြောင့်ပိုအားကောင်းလာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်ခင်ဗျာ
။ကမ္ဘောဒီးယားနိုင်ငံကနောက်ဆုံးလက်ကျန်လွတ်လပ်တဲ့သတင်းဌာနကိုပိတ်သိမ်းလိုက်ဖို့ဝန်ကြီးချုပ်ဟွန်ဆန်ကတနင်္ဂနွေနေ့ညပိုင်းကအမိန့်ထုတ်လိုက်ပါတယ်။အဲ့ဒီသတင်းဌာနဟာသူနဲ့သူ့ရဲ့သားကိုတိုက်ခတ်ရုံတင်သားမကတိုင်းပြည်ရဲ့ဂုံသိက္ခာကိုပါထိခိုက်စေတဲ့အတွက်ကြောင့်ပိတ်သိမ်းခိုင်းတာလို့ပြောပါတယ်။ The Voice of Democracy VDB VOD အနေနဲ့ဒီကနေ့တနင်္လာမနေ့စင်နာရီကစပြီးထုတ်လုပ်ခွင့်လိုင်းစင်ကိုရုပ်သိမ်းလိုက်ကြောင်းသူ့ရဲ့တရားဝင် Facebook ကနေရေးသားလိုက်ပါတယ်။ရဲဌာနကလည်းညွှန်ကြားလိုက်တဲ့သူ့ရဲ့အမိန့်စာထဲမှာအဲ့ဒီ VOD မီဒီယာပိုင်းပစ္စည်းတွေကိုတော့သိမ်းဆည်းခြင်းမပြုဖို့နဲ့နိုင်ငံတကာကငွေကြေးထောက်ပံ့သူတွေအနေနဲ့သူတို့ရဲ့ငွေကြေးတွေပြန်လည်ထုတ်ယူကြဖို့လည်းရည်သားထားပါတယ်။ဒါအပြင်အဲ့ဒီမီဒီယာမှာအလုပ်လုပ်ကြတဲ့ဝန်ထမ်းတွေအနေနဲ့လည်းအလုပ်ကိုင်သစ်တွေရှာဖွေကြဖို့တိုက်တွန်းထားပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့် VOD ရဲ့ license ကိုပြန်ကြေးဝန်ကြီးဌာနကရုပ်သိမ်းဖို့အမိန့်ထုတ်ရတာလို့လည်းသူကဆိုပါတယ်ခင်ဗျာ။VOA American တန်ကတနင်္လာနေ့မနေ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဆက်လက်ပြီးတော့သတင်းဆောင်ပါတပုတ်ကိုလည်းထုတ်လွှင့်ပေးကြပါတယ် American သမ္မတဂျိုးဘိုင်တန်ကသူ့ရဲ့စီးပွားရေးဆိုင်ရာမှတ်တမ်းတွေကိုနိုင်ငံတော်အခြေပြမိန့်ခွန်းမှာအောင်ပွဲခံပြောဆိုသွားပါတယ် American အလုပ်လက်မဲ့ကိန်းဂဏန်းတွေတိုးလာတာနဲ့အတူစီးပွားရေးဆိုင်ရာစိန်ခေါ်အကဲဆမ်းမှုတွေကတော့အသေးအချာရှိနေကြောင်းစီးပွားရေးပညာရှင်တွေကပြောပါတယ်ကိုက်ကိုချီစကီရဲ့သတင်းဆောင်ပွားကိုမတ်သိင်္ကီထိုက်ကပြောပြပေးမှာပါခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုက်တန်ကသူ့ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းမှာစီးပွားရေးကိုအကောင်းမြင်ပြောဆိုသွားပါတယ်တက်စီဈေးနှုန်းဟာလည်းအမြင့်ဆုံးဖြစ်ခဲ့ခြင်းကထက်ဒေါ်လာခွဲကျလာပါတယ်လို့ပြောသွားတာပါဒါပေမဲ့သမ္မတသက်တမ်းတတိယမြောက်နှစ်ထဲကိုရောက်လာချိန်မှာစီးပွားရေးဆိုင်ရာစိန်ခေါ်အကဲဆက်မှုတွေရှိနေပြီးအမေရိကန်စီးပွားရေးအတွက်စိုးရိမ်ပွဲဖြစ်နေဆဲပဲလို့စီးပွားရေးကျွမ်းကျင်သူတွေကပြောပါတယ်။နယူဂျာစီမွန်ကလဲယာစတိတ်တက္ကသိုလ်ကစည်ရင်အင်းနဲ့ဘာသာရေးဆရာပါမောက်ခဒန်ဂါထူဒီကအခုလိုပြောပါတယ်။ Some would
argue we're ထုတ်လုံးမှုကျဆင်းနေတာကြောင့်စီးပွားရေးကျနေပြီလို့တချို့ကတော့ပြောကြပါလိမ့်မယ်
။အမေရိကန်အလုပ်လက်မဲ့နှုန်းက 3.4 ဂိုင်းနှုန်းရှိပြီး1969ခုနှစ်နောက်ပိုင်းအနည်းဆုံးဖြစ်ပါတယ်။2022ခုနှစ်တတိယနဲ့စရုပ်ထ3လပတ်အတွင်းပြည်ရင်းအသတင်းထုတ်လုပ်မှုက300ဂိုင်းနှုန်းလောက်တက်လာပြီး2022ခုနှစ်ဒုတိယ6လပတ်မှာအမေရိကန်ရဲ့ငွေကြေးဖောင်းပွမှုကလည်းတည်ငြိမ်လာခဲ့ပါတယ်။ဒါပေမဲ့2022တစ်နှစ်လုံးခြုံကြည့်ရင်တော့နှစ်ပေါင်း40ကျော်အတွင်းငွေကြေးဖောင်းပွမှုအမြင့်ဆုံးဖြစ်သလိုကုန်စည်ထောက်ပံ့မှုဂွင်းဆက်ပြဿနာတချို့လည်းရှိနေသေးပါအမေရိကန်စီးပွားရေးကနှေးကွေမယ်လို့ခန့်မှန်းပေမဲ့စီးပွားကျမှုကနေတော့ရှောင်ရှားနိုင်မယ်လို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ရဲ့လက်တလော့အစီရင်ခံစာကဖော်ပြပါတယ်။အမေရိကန်ဟာစီးပွားကျမှုနဲ့ကာလတူရင်ဆိုင်နေရတယ်လို့ပြောတဲ့စီးပွားရေးပညာရှင်တွေလည်းရှိပါတယ်။နီကိုလာ S. Ecomomita ဆိုရင်နယူးယောက်တက္ကသိုလ်ကစီးပွားရေးဆရာပါမောက်ခဖြစ်ပါတယ်။ It's not something
အကြီးအကျယ်စိုးရိမ်စရာမလိုပေမဲ့ဒါအနေနဲ့ကြာနိုင်တဲ့ကိစ္စဖြစ်ပါတယ်6လလောက်လည်းဖြစ်နိုင်ပါတယ
်နောက်ပြဿနာကတော့ယူကရိန်းစစ်ပွဲကြောင့်ရေရှည်စီးပွားရေးအပေါ်တက်ရောက်မှုဖြစ်ပါတယ် အမေရိကန်မှာထိခိုက်သက်ရောက်မှုသိမ့်မတွေ့ရပေမဲ့ဥရောပမှာတော့စစ်ရဲရိုက်ခတ်သက်ရောက်မှုတွေနဲ့ရုန်းကန်နေရတာပါ။ပါမောက်ခန့်နီကိုလတ်အက်စ်အီကိုမိုမစ်ကအခုလိုဆက်ပြီးပြောပါတယ
် The world economy
ကမ္ဘာစီးပွားရေးကအမေရိကန်ထက်အများကြီးဆိုးနေပါတယ်
။ဒါဟဆိုရင်ဥရောပနဲ့အာရှမှာစီးပွားချမှုပိုဆိုးပြီးပိုချာမဲ့လာလာဖြစ်ပါတယ်။စီးပွားရေးမတည်ငြိမ်မှုအတွေ့ကမ္ဘာခေါင်းဆောင်တွေပြင်ဆင်နေကြသလိုပဲအမေရိကန်သမ္မတဘိုက်ဒန်အစိုးရကလည်းနိုင်ငံခြားကုမ္ပဏီတွေကိုအမေရိကန်ပြည်ထောင်စုအတွင်းခေါ်ယူနိုင်မယ့်မျှော်လင့်ချက်နဲ့အမေရိကန်ကုန်ထုတ်လုပ်ရေးတွန်းမြင့်ရေးကိုလက်ရှိတွန်းအားပေးနေပါတယ်။ဒီကိစ္စကြောင့်ဥရောပခေါင်းဆောင်တချို့ကြားစိုးရိမ်စရာဖြစ်နေတယ်လို့လည်းကြွန့်ကျင်သူတွေကပြောပါတယ်။ပါမောက်ခန့်နီကိုလတ်စ်အက်စ်အီကိုမိုမစ်ကအခုလိုဆက်ပြီးပြောပါတယ်။
They are very worried.
သူတို့ကတိတ်ဆိုးရင်နေကြပြီးဒီကိစ္စကိုအဓိကဆွေးနွေးစရာကိစ္စအဖြစ်ထားရှိထားပါတယ်
။အမေရိကန်အနေနဲ့ပြည်တွင်းထုတ်လုပ်မှုတွေကိုဆွဲဆောင်နေပေမဲ့စိန်ခေါ်အကဲဆန်းချက်တွေကလည်းရှိနေပါတယ်။ပါမောက်ခဒန်ဂါတူးကအခုလိုပြောပါတယ
်။ It's very difficult.
ကုန်ထုတ်လုပ်ငန်းတွေကိုအမေရိကန်ကိုပြန်ခေါ်ဖို့ကတိတ်ပြီးခက်ပါတယ်။ဘာကြောင့်လဲဆိုတော့တဘာဝပတ်ဝန်းကျင်အရေးကိစ္စ၊စီမံစည်းကမ်းကိစ္စနဲ့အခွန်ကိစ္စတွေကြောင့်ဖြစ်ပါတယ်။
အမေရိကန်ဆိုရအသုံးစိအကျွေးယူနိုင်တဲ့ပမာဏတိုးမြင့်ရေးကိစ္စကိုလည်းလွှတ်တော်အမတ်တွေချာဆွေးနွေးနေကြတာပါဒီဆွေးနွေးပွဲတွေကလာမယ့်နှစ်အမေရိကန်စီးပွားရေးအပေါ်မှာမလွဲမသွေတည်ရမှုရှိမှာဖြစ်ပါတယ်ရှင
်အမေရိကန်သမ္မတရဲ့နိုင်ငံတော်အခြေပြမိန်ကွန်းနဲ့ပတ်သက်ပြီးမိုက်သိန်ကြီးကပြောပြပေးတာပါအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုမကြာခင်မှာတင်ဆက်ပေးမှာပါအခုတော့မြန်မာဒီမိုကရေစီရေးရအစီအစဉ်ကိုပထမအဆုံးတင်ဆက်ဖို့အချိန်ကြောက်ပါပြီ။နိုင်ငံတကာသတင်းမီဒီယာတွေကသတ်မှတ်ခေါ်တဲ့ပြည်ပရောက်အစိုးရ The Exile Government ရှင်ပြိုင်အစိုးရ The Parallel or The Shadow Government စတာတွေနဲ့ပတ်သက်လို့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကတုံ့ပြန်ကန့်ကွက်ချက်တွေရှိနေပါတယ်။ NUG အစိုးရအနေနဲ့ဘာကြောင့်ကန့်ကွက်ရသလဲ။အစိုးရအဖြစ်ပုံဖော်သတ်မှတ်ရမှအငင်းပွားစရာအချက်တွေနဲ့ပတ်သက်လို့NUG သမရယုံပြောခွင့်ရဥကျော်စောကိုမတ်အင်ဂျင်နိုင်ကမတ်အင်ဂျင်နိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
မြန်မာဒီမိုကရေစီရေးရာအစီအစဉ်ကနေကြိုဆိုပါတယ်ကျွန်မအင်ဂျင်နိုင်ပါရှင်NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပတ်သက်လို့နိုင်ငံတကာသတင်းမီဒီယာတွေကခေါ်ဝေါ်သုံးဆွဲတဲ့အသုံးအနှုန်းတွေပေါ်မှာ NUG အစိုးရဘက်ကဝေဖန်ကန့်ကွက်တာတွေရှိလာပါတယ် NUG အစိုးရရဲ့ယာယီသမ္မတရုံးပြောခွင့်ရဦးကျော်စောကို Zoom ကနေဒီတစ်ပတ်ဆက်သွယ်ပြီးမြန်ထားပါတယ်ရှင်မင်္ဂလာပါဦးကျော်စောရှင
်မင်္ဂလာပါခင်ဗျာ
โอเคအခုလို VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ပေါ့เนาะအင်တာဗျူးပေးတဲ့အတွက်လည်းကျွန်တော်တို့ကျေးဇူးတင်ပါတယ်ရှင
့်โอเคကျေးဇူးပါအခုလိုမျိုးမေးမြန်းဖြေကြားခွင့်ရတဲ့အတွက်ကြာလည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဒီအခုပေါ့เนาะဒီ NUG ဂျာကာလာအစိုးရအနေနဲ့ဒီနိုင်ငံတကာသတင်းမီဒီယာတွေနဲ့ပတ်သက်လို့ပေါ့เนาะဒီ NUG အစိုးရကိုခေါ်ဝေါ်သုံးဆွဲနေတဲ့အပေါ်မှာဝေဖန်ကန့်ကွက်တာပေါ့လေအထူးသဖြင့်ဒီအင်္ဂလိပ်လိုဆိုရင်တော့ exile ပေါ့လေပြပရောက်အစိုးရဆိုပြီးတော့နိုင်ငံတကာသတင်းမီဒီယာတွေသုံးဆွဲတာမှန်မှန်ကန်ဘူးလို့ပြောတယ်ဆိုတော့အဲ့တော့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကဒီ exile ပြပရောက်အစိုးရဆိုပြီးတော့ခေါ်ဝေါ်သုံးဆွဲတာမှန်မှန်ကန်ဘူးဆိုတာကိုဘာကြောင့်ပြောနိုင်တာလဲရှင
်โอเคဟောကျေးဇူးပါဒီကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရဖွဲ့ NUG အစိုးရဟိုဒီအထူးသဖြင့်ပြပမီဒီယာတွေပေါ့နော်နားလည်မှုလွဲပြီးတော့ဝေရောအစိုးရတို့ပြောတဲ့အင်္ဂလိပ်လိုဆိုရင် exile government ပေါ့နော်အဲ့လိုလိုသုံးနှုန်းထားတာတွေတွေးရှိရပါတယ်ကျွန်တော်အနေနဲ့တော့ဆွေးနွေးတင်ပြချင်တာကတော့ကျွန်တော်တို့အစိုးရကအဝေးရောက်အစိုးရမဟုတ်ဘူးဒီပရောက်အစိုးရမဟုတ်ဘူး exile government မဟုတ်ဘူးဆိုတော့ပြောကြားချင်ပါလေဒီအထူးသဖြင့်ဆိုရင်အရေးကြီးဆုံးဖြစ်တဲ့ခေါင်းဆောင်ကြီးနှစ်ယောက်ဖြစ်တဲ့ဒီယာယီသမ္မတကြီးတို့ပြည်ထောင်စုဝန်ကြီးချုပ်တို့ကဒီတွင်ထဲကနေပြီးတော့သူတို့ယုံနေရတယ်ပြီးတော့သူတို့ဒီအစိုးရတာဝန်ကိုထမ်းဆောင်ရဖြစ်တယ်ဒီဝန်ကြီးဖွဲ့ကက်ဘိနက်ဝန်ကြီးဖွဲ့ရဲ့အများစုကလည်းမြန်မာနိုင်ငံထဲမှာမြန်မာနိုင်ငံဒေသနေရာတော့မတူဘူးပေါ့နော်ဒေသဒီမှာကွက်ဒီကနေလှုပ်ရှားဒီအစိုးရတာဝန်ကိုထမ်းဆောင်နေတယ်တော်လိုင်းတာဝန်ထမ်းဆောင်နေကြတာဖြစ်ပါတယ်ဒါကြောင့်က ကျွန်တော်အစိုးရကဒီပေါရောက်အစိုးရမဟုတ်ဘူးမြန်မာပြည်ထဲမှာနေပြီးမြန်မာပြည်သူတွေအထူးခေါင်းဆောင်တွေကအခုရပ်တည်ပြီးတော့ဒီအစိုးရတာဝန်တရက်ကိုထမ်းဆောင်နေတာဒီတရားဝင်ဖွဲ့စည်းထားတဲ့ဒီဂျူရီခေါ်တဲ့တရားဝင်ဖွဲ့စည်းထားတဲ့ legitimate အစိုးရတရားဖြစ်တယ်ဆိုတော့ပြောကြားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့တစ်ဖက်မှာအငြင်းပွားစရာအချက်ကကြတော့ NUG ကဒီအစိုးရတရက်ဆိုပေမဲ့ပေါ့နော်တကယ်တမ်းအဲတချို့အရေးပါတဲ့ဒီဝီဂျီတွေပေါ့နော်နောက်အဖွဲ့ဝင်တွေအစိုးရအဖွဲ့ဝင်တွေအရဆိုလို့ရှိရင်လည်းဥရောပတို့ဥရောပနိုင်ငံတို့နောက်အမေရိကန်နိုင်ငံတို့နောက်တခြားအဲ့လိုပြည်ပနိုင်ငံတွေမှာနေထိုင်နေကြတာတွေလည်းရှိတယ်အစိုးရတရက်အနေနဲ့ပြည်တွင်းမှာတရားဝင်အုပ်ချုပ်တဲ့အစင်လေဟိုလောလောဆယ်မရောက်သေးတဲ့အတွက်ပေါ့လေဒါနိုင်ငံတကာသတင်းမီဒီယာတွေဘက်ကသူတို့ကတော့ဒီပါမှာလှုပ်ရှားနေတဲ့အဖွဲ့အစိုးရအဖွဲ့တရက်အနေနဲ့သူတို့သုံးဆွဲတာမျိုးလည်းရှိတယ်ပေါ့ဥကျော်စောဘက်ကဘယ်လိုတုံ့ပြန်ခြင်းလဲရှင
်ခုနကတော့ပြောသလိုပေါ့နော်ကျွန်တော်ဒီပါမှာဒီပါရောက်နေတဲ့အစိုးရမဟုတ်ဘူးကျွန်တော်ပြည်တွင်းမှာကျွန်တော်အစိုးရအဖွဲ့မှာဒီဝင်ကြီးဒီဝင်ကြီးကက်ဘိနက်မင်ဘာ39ယောက်နဲ့ရှိပါတယ်အများစုကပြည်တွင်းထဲမှာနေပြီးတော့ပြည်တွင်းထဲနေအလုပ်လုပ်ခိုင်နေကြတာဖြစ်ပါတယ်ခုနကတော့ပြောသူသမဏကြီးနဲ့ဝင်ကြီးချုပ်ကြီးဆိုရင်လည်းပြည်တွင်းထဲမှာပဲတောက်လျှောက်ရှိနေတယ်နောက်နိုင်ငံတကာဒီမီဒီယာတွေနဲ့တွေ့ဆုံတာတို့နိုင်ငံတကာအစိုးရအဖွဲ့တွေနဲ့အစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံတာတို့ဆိုရင်လည်းပြည်တွင်းထဲကနေပြီးတော့ဒီအွန်လိုင်းကနေတွေ့ဆုံဆွေးနွေးပွဲတွေလုပ်တာဆိုတော့ပြည်ပကိုလုံးဝမထွက်ဘဲနဲ့ပြည်တွင်းထက်ကလှုပ်ရှားနေတာကျွန်တော်ခုနကတော့ပြောသူလို့ပေါ့ဒီအစိုးရအဖွဲ့ဝင်အများစုကပြည်တွင်းမှာနေထိုင်ပြီးတော့ဒီတော်ဝင်ဆောင်တော်ဝင်ယူဆောင်ရွက်နေကြတယ်ဒါပေမဲ့ဝင်ကြီးတချို့ပေါ့နော်ဘယ်တော့ကထောက်ပြောပြသလိုအရေးကြီးတဲ့ဝင်ကြီးတချို့ကလည်းပြည်ပမှာအစိုးရတော်ဝင်ရလောက်ကင်နေတာရှိပါတယ်ဥပမာဆိုရင်နိုင်ငံကြောင်ရေးဝင်ကြီးဆိုရင်ဒီပမှာရှိတဲ့ဒီနိုင်ငံတကာခေါင်းဆောင်တွေတွဲဆောင်ဆွေးနွေးဖို့အတွက်နိုင်ငံကြောင်ရေးဝင်ကြီးတော်ဝင်ထမ်းဆောင်ဖို့အတွက်နိုင်ငံတကာရောက်နေတာရှိတယ်အရေးကြီးတဲ့ဝင်ကြီးတွေဖြစ်ပါတယ်ဒါပေမဲ့အဲ့ဒီအနေစုကအစိုးရတော်ဝင်အရာဒီပမှာလှုပ်ရှားနေကြတာဖြစ်ပါတယ်ကြိုဝင်ကြီးတွေဆိုရင်ပါလီမန်တွေမှာတွေ့ဆုံဆွေးနွေးတယ်စိုးရွားဖွဲ့တွေတွေ့ဆုံဆွေးနွေးတယ်ဆိုတာတွေ့ရပါလိမ့်မယ်။အုတ်ချုပ်ရေးပိုင်းကိုမလုံနိုင်သေးဘူးဆိုလို့အငင်းပွားစရာရှိတယ်ဆိုတာပြောတဲ့ဟာပြောမယ်ဆိုရင်ကျွန်တော်အစိုးရဒီအစိုးရရက်ဟာအင်္ဂါရက်ပေါ့နော်ဒီဂျူရီရှိမယ်ဒီဖက်တိုရှိမယ်ကျွန်တော်ကဒီဂျူရီရောဒီဖက်တိုရောပြည့်စုံတဲ့အစိုးရတကူဒီဂျူရီဆိုရင်ဘာလဲဆိုတော့ legitimate ဖြစ်တာ legal recognition ဖြစ်ဖို့ဒီကျွန်တော်အစိုးရဒီပါလီမန်လွတ်တော်ကပုံစံပြတဲ့လွတ်တော်ကနေပြီးတော့ခန့်ထားတဲ့အစိုးရဖြစ်တယ်။ဒီ facto ဖတ်မှာဆိုရင်လေဒီကျွန်တော်တို့ကြည်တွင်းမှာမြေပြင်မှာပေါ့နော်အချက်အလက်တွေအင်္ဂလိပ်လိုပြောတော့ factual recognition ပေါ့လုတ်ကင်နေကြတာရှင်ဥပမာဆိုရင်ကျွန်တော်တို့ဒီမြန်မာနိုင်ငံထဲမှာမြန်မာနိုင်ငံရဲ့နေမျိုးစိုးမမှုကဏ္ဍတဝက်ကျော်ကျော်ကကျွန်တော်နဲ့ဒေါ်လာရင်းအင်အားစုတွေဖိချုပ်ထားနေတော့ဒီအကြမ်းဖက်စစ်ကောင်စီကိုယ်တိုင်တော်ဝန်ခံခဲ့တယ်မြန်မာနိုင်ငံရဲ့တော့ညို့နယ်တဝက်ခန့်ကသူတို့ရဲ့စစ်တပ်ရဲ့အုပ်ချုပ်စစ်တပ်အထင်းချုပ်နိုင်မှုဆိုတော့သူ February 10ရက်နေ့တော့ဝန်ခံပြောသွားတာတွေ့ရပါလိမ့်မယ်။ဆိုတော့ဒီမြေပြုံမြောက်ပေါ်မှာကျွန်တော်တို့စုမိုးတဲ့နေပြည်တော်မြန်မာနိုင်ငံရဲ့ထောက်ဝက်ကျော်ရှိနေတယ်။နောက်ပြီးတော့ကျွန်တော်တို့အုပ်ချုပ်ရေးကဏ္ဍတွေလည်းပေါ်ဆောင်နေတယ်။အခုဆိုရင်ပေါ့ဟာပြည်သူဟာအုပ်ချုပ်ရေးဖွဲ့ခေါ်တဲ့ပေါ့ကဖားညို့နယ်ပေါ့150ကျော် 154 ညို့နယ်ပေါ့ပေါ်ရှိနေပြီဖြစ်ပါတယ်။ထိုနည်းတူစွာပဲတရားရင်ကဏ္ဍတွေကနောက်ကနေလိုက်လာတယ်။ဥပမာတရားရုံးတွေအခုစပြီးဖွဲ့တရားပြည်သူတရားစီရင်ဖွဲ့တွေဖွဲ့လာတယ်။မြို့တယ်ပေါင်း25မြို့တွေမှာအခုရှိနေပြီ။နောက်ဒီခုဆိုရင်ပညာရေးကျန်းမာရေးကဏ္ဍတွေဆိုတော့ဝန်ဆောင်မှုတွေပေးတာ။နောက်တယ်လီဟက်နဲ့ပေးနေတယ်။အဲ့ကဏ္ဍကဆိုရင်မြန်မာနိုင်ငံအပြင်မြန်မာနိုင်ငံပြင်ပမှာရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းကျွန်တော်တို့ NGO အစိုးရရဲ့ကျန်းမာရေးဝန်ဆောင်မှုကိုခံယူနေတာရှိပါတယ်။ဈေးဥပမာကျန်းမာရေးကဏ္ဍဆိုရင်ဈေးဥပမာ66ယူကျွန်တော်တို့ဖွင့်ထားပြီးနောက်ပြီးတော့ရှေ့တန်းဈေးကန်းတွေ160ကျော်နောက်ပြီးတော့ mobile clinic ခေါ်တဲ့ဆွေပြောင်းတဲ့ဈေးကန်းတွေ260 280လောက်ပုံဖွင့်ပြီးတော့ပြည်သူလူထုကိုကျန်းမာရေးဝန်ဆောင်မှုတွေပေးနေတယ်ပညာရေးကဏ္ဍမှာဆိုရင်ကျွန်တော်တို့ထိချုပ်တဲ့နေမြေတွေမှာအထူးနောက်ပြီးတော့ဈေးကျောင်းတွေပေါ့နော်ကျောင်းတွေဆိုရင် 4,300 ကျော်ကျောင်းတွေရှိပါတယ်အခြေခံပညာဆက်ပြီးအထက်တန်းပညာဟိုအဆင့်မြင့်ပညာတွေအတွက်လည်းဒီ university level အထိကိုပို့ချနေတဲ့ online course ဆိုတာလည်းတွေ့ပါလိမ့်မယ်။နောက်ကျောင်းသားပေါင်း7,000ကျော်ကျော်ကျွန်တော်တို့ဝင်ဆောင်မှုပေးတယ်ပညာသင်ကြားပေးတယ်။အဲဒီကြားထဲကအချမ်းဘတ်စစ်ကောင်စီကနေပြီးတော့ကျောင်းတွေကိုဘုံကျဲတိုက်ခတ်ပြီးကလေးတွေကိုတပ်ဖြတ်တာတွေတွေ့ရပါလိမ့်မယ်။ နောက်ဟာနောက်ပြီးတော့ဆိုရင်အစိုးရတရက်အနေနဲ့အင်္ဂါရက်နဲ့ညီတဲ့အခွန်ကဏ္ဍဆိုရင်ကျွန်တော်တို့ဒီစုံမှုနယ်မြေတို့မှာအခွန်ကောက်တွေစတင်ခောက်ခံနေတယ်ဒါပေမဲ့ပြည်သူလူထုဝင်ထုတ်ဝင်ပုံဖြစ်ပြန်တဲ့စီးပွားရေးအောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်တွေစနစ်တကျနေခောက်ခံနေအဲဒီမှာကျွန်တော်တို့မှာဖက်ဒရယ်စနစ်အရာအခြေခံတဲ့စနစ်အရာခွဲဝေသုံးဆွဲတာတွေဘိုဘိုနဲ့ဒီဒေသနဲ့ခွဲဝေသုံးဆွဲတဲ့အပိုင်းတွေစတင်ပြီးတော့ချင့်သုံးလာတာတွေ့ရပါတယ်ဆိုတော့အခမ်းအနားဘောင်းဆောင်မှာကျွန်တော်တွေကဒီအစိုးရတရားရဲ့အနေနဲ့တောင်းဝယ်ဆောင်ရွက်နေတာရှိတယ
်အဲ့ဒါတွေကဘယ်နယ်မြေတွေဘယ်လိုဒေတာတွေလဲဆိုတာကိုပြောလို့ရလားဥပမာဆိုရင်စီးရီးယားနိုင်ငံအခြေအနေမှာဆိုလို့ရှိရင်လေဒီအတိုက်ခံတဲ့အစိုးရမှာသူတို့တွေဒီအခုလိုပေါ့နော်သူတို့ဒီနှစ်ဖက်တိုက်ပွဲတွေဖြစ်ကြတယ်သူတို့ရဲ့နယ်မြေဒေတာတတ်မှတ်ချက်တွေမှာထင်တာမြင်တာပေါ့နော်ဘယ်အပိုင်းကတော့ဒီအစိုးရကိုစန့်ကျင်တဲ့ဒါအုပ်စုတွေကစိုးမိုးထားတယ်ဆိုတဲ့ဟာမျိုးပေါ့နော်အခုမြန်မာနိုင်ငံလိုအခြေအနေမျိုးမှာကြတော့အခု NUG အနေနဲ့အခုဆိုရင်ဒါနယ်မြေတွေရှိတယ်ထိန်းချုပ်ထားတဲ့ဒေတာတွေရှိရဆိုရင်ဟိုဘယ်လိုနယ်မြေတွေလဲဆိုတာအတိအကျပြောလို့ရလားရှင်
ဟုတ်ကဲ့အတိအကျတော့ကျွန်တော်တို့ဒီပြောလုံးကြုံရေးရပါတော့ဒီပြောဖို့တဲ့နည်းနည်းခက်ခဲရှိပါတယ်။ဘာကြောင့်လဲဆိုတော့ဒီအချမ်းဘက်စစ်ကောင်စီမှာလေဒတ်ဆိုတာဒီသူတို့မှာရှိတယ်သူတို့မှာခုံချောင်းကနေပြီးတော့သူတို့နေမအုပ်ချုပ်နိုင်တဲ့အခါကျတော့လေချောင်းကနေပြီးတော့ပြည်သူလူထုကိုဒုက္ခပေးတပ်ဖြတ်နေတဲ့ဟာတွေရှိတယ်ပေါ့နော်။အုပ်ချုပ်ရေးကြမ်းတရားကိုဖျက်ဆီးဖို့လည်းသူတို့တတ်နိုင်ဆုံးသူတို့စ조사နေကြတဲ့အပိုင်းလည်းရှိတယ်။ကျွန်တော်တို့ဥမာဆိုရင်ဒီကျွန်တော်တို့ဒင်းစာရှင်လိုပဲတချို့မှာလည်းအကဝေးဝင်ကြီးဥယျာဉ်မှုပြောသွားတာလည်းတွေ့ပါလိမ့်မယ်။ဥမာဆိုရင်မြန်မာပြည်အလဲပိုင်းဒေသစကိုင်းတိုင်းလိုမကွေးတိုင်းလိုမှာဆိုရင်ထိန်းချုပ်နယ်မြေကျွန်တော်တို့မှာစစ်ဆေးရခိုင်တော့ရှိနေတယ်ဆိုတော့ဥမာစကိုင်းတိုင်းပေါ့နော်။ဒီတိုင်းသားဒေသတွေတိုင်းသားဒေသတွေမှာဆိုရင်တိုင်းသားလက်နက်ခိုင်အဖွဲ့တွေဒေါ်လာရေးအင်အားစုတွေကျွန်တော်တို့ရဲ့မဟာမိတ်ဒေါ်လာရေးအင်အားစုတွေကထိန်းချုပ်ထားတဲ့နယ်မြေတွေကတိုင်းသားပြည်နယ်တွေမှာအများစုရှိနေတယ်ဥမာဆိုရင်ချင်းပြည်နယ်ဆိုကြည့်လိုက်ရင်ဒီ CDF လို CNF လို့တော့တင်ညာထားရလည်းရှိပါတယ်။နေမြေအများစုရှစ်ဆရာခန်းလုံးကြော်ကြော်ခင်းချုပ်ထားနိုင်တယ်။ဘာလို့သူတို့ကတော့ဒေချောင်းကနေပြောဒီတခါတည်းရဘုံကျဲတာလေးရှိတယ
်။တစ်ဖက်မှာကျတော့ဒီစစ်ပေးဒုက္ခတွေတွေထွက်ပြေးနေရတဲ့စစ်ဆောင်ဒုက္ခတွေတွေနဲ့ပတ်သက်ပြီးတော့ဒီ NUG ကပေါ့နော်တကယ်ထိတ်ချုပ်ထားတဲ့နေမြေတွေကိုရောက်လာအောင်ပေါ့နော်ဒါမျိုးတွေအနေနဲ့ကောလုံးတဲ့အနေအထားမျိုးတွေပေါ့နော်သူတို့တကယ်မြေပြင်မှာရင်ဆိုင်နေရတဲ့ဒီလူတွေပြည်သူတွေအနေနဲ့ကဒါကတော့ NUG ထိန်းချုပ်ထားတဲ့ data မှာငါတို့တွက်တာကတော့လုံကြုံနေဆိုတော့ဒါမျိုးတွေပေါ့နော်အဲ့လိုအခြေအနေရောရောက်ပြီလားရှင
်ဟုတ်ကဲ့တချို့နေရတော်တော်များများမှာရှိနေပါပြီသူတို့တွေအခုသတင်းတွေမှာပါနေတဲ့မြေရှို့တယ်ပြုတ်တယ်ဆိုတဲ့ဟာတွေကအများစုကကျွန်တော်ဒီဘာ comment ဆိုတော့ဒီ SACM report မှာလည်းရေးထားတယ်ဒီတိုင်ဆိုင်နေတဲ့နေရာပေါ့နော်တိုင်ဆိုင်နေတဲ့နေရာတွေမှာသူတပြန်ငါတပြန်ဟာတိုက်ပွဲတွေဆင်နွှဲနေကြတယ်ဒီစစ်ကောင်စီကစစ်ကြောထိုးလာတယ်ပြန်ဆုတ်သွားတယ်ကျွန်တော်တို့တွေကနေပြီးတော့ဒေါ်လာရင်းအင်အားစုတွေကပြန်လည်တိုက်ခိုက်တယ်ဒီခါကျဒေါ်လာရင်းအင်အားစုတွေကထိန်းချုပ်ထားနိုင်တယ်အဲ့လိုမျိုးရှိတဲ့နေရာတွေမှာတော်တော်များပေါ့ဒါပေမဲ့ကျွန်တော်ထိန်းချုပ်တဲ့တကယ်ထိန်းချုပ်တဲ့နေမြေတွေဆိုရင်တော့တချို့ကျွန်တော်ခုနကတော့ပြောခဲ့တယ်ပေါ့နော်ဒေချောင်းရံတော့ရှိနေတယ်ဒါကြောင့်လည်းအဓိကမပြောနိုင်တဲ့ဟာကအကြေးဖော်ပြပြီးဥမာဒီမြို့နယ်ကကြီးကိုပြောရဲဆိုရင်အဲ့ဒီနေရာရဲ့တော့သူတို့ဒေချောင်းကဒေချောင်းရံရှိတယ်။ဒေချောင်းကနေပြီးတော့ဟယ်လီကော်ပတာနဲ့ဟာစစ်သားတွေချပြီးတော့မီးရှို့တာတွေရှိမှာပြီး။တချို့ကြတော့ဘာဖြစ်လို့လဲဆိုတော့ပြည်သူတွေကလည်းကိုယ့်နေရာကိုမသွားကြဘူး။ကိုယ့်ရဲ့မွေးရည်မွေးရထားနေ။အဲ့တော့သူတို့တွေစစ်ကြောင်းထိုးလာတဲ့အဲ့ဒီအပြန်အလှန်တိုက်ပွဲဝင်နေတဲ့နေရာတွေမှာသူတို့တွေရှောင်သွားတယ်။ဒီတော်တော်ရေးအင်အားစုတွေရှိတဲ့နေရာတွေရှောင်သွားတာရှိတယ်။သူတို့လုံခြုံတဲ့နေရာတွေသူရှောင်သွားတာရှိတယ်။ပြီးရင်ကိုယ့်နေရာကိုပြန်ကြတယ်ကိုယ်ရကိုပြန်ချင်ကြတယ်ပေါ့နော်ပြန်လဲပြီးတော့စောက်တယ်အဲ့လိုမျိုးတွေရှိတယ်ဆိုတော့အခမ်းအနားတွေရှိပါတယ
်ဟုတ်ကဲ့ဦးကျော်ဆောရှင်အခုလိုမျိုး VOA မြန်မာပိုင်းဆိုအခြေသေးပြီးတော့ဖြည့်စားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
့်အဲကျေးဇူးအများကြီးတင်ပါတယ်ကျွန်တော်အဲ့လိုမျိုးမေးခွန်းလေးတွေလို့ဖြည့်ချဖို့ရတယ်လို့ကျေးဇူးတင်ပါတယ
်အန်ယူဂျီအစိုးရရဲ့ယာယီသမရာယုံပြောခွင့်ရဦးကျော်ဆောကိုဆက်သွယ်ပြီးမြန်ခဲ့တာပါရှင်မြန်မာဒီမိုကရေစီရေးရအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်
ကျမ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပတ်သက်ပြီးမတ်အင်ဂျင်နယ်ရဲ့မေးမြန်းဆက်သွယ်မေးမြန်းချက်ဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ က်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ VOA American အသံကတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးကြန့်ရှိနေသေးတဲ့သတင်းပတ်စင်ကဏ္ဍတွေကိုလည်းဆက်လက်ထုတ်လွှင့်ပေးပါမယ်။မြင်ကွင်းကျယ်မှတ်စုကိုမထုတ်လုတ်ခင်မှာကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုအရင်ဆုံးထုတ်လွှင့်ပေးပါရစေ။ပင်လုံစာချုပ်လက်မှတ်ရေးထိုးခဲ့တာ86နှစ်ပြည့်လာပြီမဲ့တိုင်းရင်းသားလူမျိုးစုတန်းတူညီမျှရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးတို့ကတော့မိမ့်မိန်နေဆဲဖြစ်ပါတယ်။ဒီအခြေအနေတွေမှာစစ်အာဏာရှင်စနစ်ချုပ်ငိမ့်ဖို့ NUG အနေနဲ့မဟာမိတ်အင်အားစုတွေနဲ့ပူးပေါင်းမှုဆက်လက်တိုးချဲ့ဖို့လိုအပ်နေပါတယ်။ဆောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေပျောက်ဆုံးနေခဲ့တဲ့ပင်လုံပရိညင်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုမျှော်ယီတဲ့ຫນွေဦးတော်လှန်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါဖေဖော်ဝါရီ12ရက်ဒီကနေ့ဆိုရင်ပင်လုံစာချုပ်လက်မှတ်ရေးထိုးခဲ့ကြတာတနည်းအားဖြင့်ပြည်ထောင်စုနေကြီးပေါ်ပေါက်လာခဲ့တာ86နှစ်တင်းတင်းပြည့်မြောက်ခဲ့ပါပြီလွတ်လပ်ရေးကြီးရရှိခဲ့တာဟာလေ85နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်။ဗိုလ်ချုပ်အောင်ဆန်းနဲ့တကွပင်လုံစာချုပ်မှာပါဝင်လက်မှတ်ရေးထိုးခဲ့ကြတဲ့တိုင်းရင်းသားခေါင်းဆောင်ကြီးတွေဟာအနာဂတ်မြန်မာနိုင်ငံတော်ကိုတောင်တန်းဒေသနဲ့ပြည်မမခွဲခြားပဲဒန်းတူအခွင့်အရေးနဲ့စည်းလုံးညီညွတ်စွာအတူတကွလက်တွဲပြီးလွတ်လပ်ရေးအရယူကတောင်တန်းဒေသနဲ့ပြည်နယ်များကိုကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုယ်ပိုင်အုပ်ချုပ်ခွင့်များကိုအာမခံတဲ့ပြည်ထောင်စုအဖြစ်တည်ဆောက်သွားကြဖို့ကြီးမားခဲ့ကြတာပါဒါပေမဲ့လို့ပင်လုံစာချုပ်လက်မှတ်ရေးထိုးခဲ့တာ86နှစ်တင်းတင်းပြည့်တဲ့ဒီကနေ့အချိန်ခါမှာစစ်တပ်ကတိုင်းပြည်အာဏာသိမ်းထားကပြည်တွင်းစစ်မီးဟာလည်းအဆိုးရွားဆုံးတောက်လောင်နေပါတယ်တိုင်းရင်းသားလူမျိုးစုတွေဟာဒန်းတူညီမျှရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေရရှိဖို့အတွက်လက်နက်ကင်တော်လှန်ရေးကိုနှစ်ပေါင်းများစွာဆင်နွှဲနေကြတာကိုတွေ့ကြရမှာဖြစ်ပါတယ်
ဒီအခြေအနေကိုထင်ဟပ်စေတာကတော့ပြီးခဲ့တဲ့ February 5ရက်နေ့မှာပြောကြားခဲ့တဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO ဥက္ကဋ္ဌဘိုးချုပ်ကြီးအင်ဘန်လာရဲ့62နှစ်မြောက် KIO တော်လှန်ရေးနေ့မိန့်ခွန်းပဲဖြစ်ပါတယ်။ကချင်ဘာသာနဲ့ထုတ်ပြန်တဲ့အဲ့ဒီမိန့်ခွန်းမှာဆရာနာရှင်စနစ်ကိုလက်ရှိအချိန်မှာအတူတော်လှန်နေကြပေမဲ့လဝကြီးအုပ်လိုတဲ့လူမျိုးကြီးဝါဒကိုကင်ဆယ်ထားရင်တော်လှန်ရေးနှစ်ပေါင်းများစွာကြာသွားနိုင်တာကိုလည်းထောက်ပြထားပြီးတော်လှန်ရေးအင်အားစုတွေဖြစ်တဲ့ NUG, NUCC, CRPH နဲ့ဗမာလူမျိုးတွေအနေနဲ့တိုင်းရင်းသားလူမျိုးပေါင်းစုံတန်းတူရေးကိုဖော်ဆောင်ပေးကြဖို့စည်းလုံးညီညွတ်မှုကိုပြသပြီးတော်လှန်ရေးကိုအနိုင်ယူဖို့ဆိုတာကိုအကြံပြုပြောထားပါတယ်ဆရာနာရှင်တော်လည်ရေးကိုအမြင့်ဖြတ်ကြဖို့မှာတနိုင်ငံလုံးပန်းနိုင်တစ်ခုလည်းဖြစ်လို့ KIO KIA အနေနဲ့ NUG အစိုးရတခြားမဟာမိတ်လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးဆောင်ရွက်နေတယ်လို့ပြောကြတဲ့အကြောင်း BBC သတင်းမှာဖော်ပြထားပါတယ်
။ဧရာဝတီသတင်းဌာနကလည်းအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစု EAO များပူးပေါင်းမှုဘယ်အထိခီးရောက်ပြီလဲဆိုတဲ့ဆောင်းပါးတစ်ပုဒ်ကိုစစ်တပ်အာဏာသိမ်းတာနှစ်ပြည့်တဲ့ဖေဖော်ဝါရီ၂ရက်နေ့ကဖော်ပြပါတယ်။အဲ့ဒီဆောင်းပါးမှာစီရေးနိုင်ငံရေးလေးလာသူများက NUG နဲ့ EAO များကြားအပြည့်အဝပူးပေါင်းဆောင်ရွက်နိုင်မှသာအာဏာသိမ်းစစ်တပ်ကိုအနိုင်တိုက်နိုင်မှာဖြစ်တယ်။လက်ရှိအချိန်မှာ NUG နဲ့စီရေးနိုင်ငံရေးပူးပေါင်းဆောင်ရွက်နေတဲ့ EAO တွေကတော့ကချင်လွတ်လပ်ရေးတပ် KIA ၊ကရင်အမျိုးသားစည်းရုံး KNU ၊ချင်းအမျိုးသားတပ်ဦး CNF ၊ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP နဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF2 ဖြစ်ကြောင်းနဲ့ NUG နဲ့ပူးပေါင်းတဲ့ EAO 5ပွဲရဲ့စစ်အင်အားဟာ 4,000 ကျော်ရှိပြီးမြန်မာနိုင်ငံရှိ EAO အင်အားရဲ့33ရာခိုင်နှုန်းရှိကြောင်းဖော်ပြထားပါတယ်။လောလောဆယ်မှာ NUG နဲ့စစ်ရေးပူးတွဲလှုပ်ရှားမှုမရှိပေမဲ့လည်း NUG နဲ့ PDF များကိုနောက်ကွယ်ကကူညီနေတဲ့ EAO အစုအဖွဲ့များလည်းရှိနေတယ်လို့ဆိုပါတယ်။
အဲ့ဒီဆောင်မမှာ NUG နဲ့ EAO တွေရဲ့လက်ရှိဆက်ဆံရေးအခြေအနေကို KNU Mutro Phapon KI ပြောရေးဆိုခွင့်ရှိသူဘဒိုမမန်ကချုပ်ပြီးပြောရရင်စီရေးအရာပူးပေါင်းမှုကိုအားရတဲ့အစင်တစ်ခုမှရှိပေမဲ့နိုင်ငံရေးအရာပူးပေါင်းမှုမှာတော့တော်တော်လေးအားနည်းနေသေးတယ်လို့ဆိုပါတယ်ဒါပေမဲ့ NUG ပြောရေးဆိုခွင့်ရှိသူဦးနေဖုံးလက်ကတော့ NUG အနေနဲ့ပင်လုံစာချုပ်ပါဂတိကဝတ်တွေအကောင့်ထဲပေါ်ဖို့အာမခံတွေရှိသလိုပြည်နယ်ဖက်ဒရယ်ယူနစ်များရဲ့ဒန်းတူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ကိုအာမခံပါတယ်လို့ရှင်းပြကြောင်းအေယာဝတီဆောင်ပါမှာဖော်ပြထားပါတယ်။ဒါကြောင့်မြမနွေဦးတော်လန်ရေးမှာတိုင်းရင်းသားတွေရဲ့အခမ်းကဏ္ဍနဲ့အရေးပါပုံကိုအမေရိကန်ပြည်ထောင်စု Wellson Center နဲ့ USIP လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute တို့မှာသုတေသနပညာရှင်အဖြစ်ဆောင်ရွက်နေတဲ့ဦးရမျိုးဟိန်ကိုမေးကြည့်ရမှာအခုလို့ပြောပါတယ်
။လက်ရှိနွေဦးတော်လန်ရေးရဲ့အဓိကကြတဲ့ရည်မှန်းချက်တစ်ရက်ကစစ်အာဏာရှင်စနစ်ကိုအမြင့်ပြတ်ဒေါ်လန်နာအပြင်ဒီနိုင်ငံမှာနှစ်ပေါင်း80ကျော်ကြာဖြစ်ပွားနေတဲ့ပြည်ရင်းစစ်ကိုအပြီးသတ်ပြီးအနာဂတ်ဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်တရက်ကိုအားလုံးအတူပူးပေါင်းထူထောင်ကြဖို့ဆိုတဲ့ရည်ရွယ်ချက်လည်းပါဝင်တာကိုလေ့လာတွေ့ရှိရပါတယ်။အဲဒီလိုပြည်ရင်းစစ်ကိုအပြီးသတ်ပြီးတော့အနာဂတ်ဒီမိုကရေစီဖက်ဒရယ်နိုင်ငံတော်တရက်ထူထောင်မှုဆိုရင်ဒီနိုင်ငံထဲမှာမှီတင်းနေထိုင်ကြတဲ့လူမျိုးစုတိုင်းသားအားလုံးရဲ့ပူးပေါင်းပါဝင်မှုကအရေးကြီးတယ်။လူမျိုးစုတိုင်းရင်းသားအားလုံးကြားထဲမှာအပြန်အလှန်ဆွေးနွေးမှုတွေနိုင်ငံရေးသဘောတူညီချက်တွေကအရေးကြီးတယ်ဒါတစ်စုတစ်ဖွဲ့တဦးတယောက်တည်းလှုပ်လို့ရနိုင်တဲ့ဟာမျိုးမဟုတ်ဘူးဒါအားလုံးပါဝင်ဆောင်ရွက်ရမယ့်မြန်မာပြည်ရဲ့အရေးကြီးဆုံးတိုင်းပြည်သစ်ပြန်လည်တည်ထောင်ခံဖြစ်တယ်လို့မြင်ပါတယ
်မြန်မာနိုင်ငံမှာလွတ်လပ်ရေးကြီးရပြီးကတည်းကအစောပိုင်းဆယ်စုနှစ်ကလွဲရင်စစ်တပ်နဲ့စစ်တပ်တပိုင်းအစိုးရတွေကအာဏာယူအုပ်ချုပ်ခဲ့ကြတာပါဒါကြောင့်မတူကွဲပြားတဲ့လူမျိုးစုတွေကြားမှာအတူလက်တွဲပြီးနိုင်ငံသစ်ထူထောင်မယ်ဆိုတဲ့ပင်လုံပရိညင်ဟာကြောင်ထိုးခြင်းခံခဲ့ရပါတယ်။အဲဒါကြောင့်လဲတိုင်းရင်းသားလူမျိုးစုတွေရဲ့ဒန်းတူအခွင့်အရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်တွေပျောက်ဆုံးခဲ့ရပါတယ်။2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းလိုက်ပြန်တော့မြန်မာနိုင်ငံဟာနိုင်ငံရေးတွင်းနဲ့ထဲတွန်းချခြင်းခံရပြန်ပါတယ်။နိုင်ငံရေးတွင်းနဲ့ထဲကရုန်းတက်နိုင်ဖို့ NUG အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအင်အားစုတွေဟာစီအာနာချင်းစနစ်ချုပ်ငင်းရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးတို့အတွက်တိုက်ပွဲဝင်နေကြတာကိုတွေ့ကြရမှာဖြစ်ပါတယ်။ဒါကြောင့်နှွေဦးတော်လိုင်းအောင်မြင်ဖို့ဆိုရင် NUG အနေနဲ့တိုင်းရင်းသားလက်နက်ကိုင်တော်လိုင်းအင်အားစုတွေနဲ့လက်ရှိပူးပေါင်းဆောင်ရွက်နေမှုအဆင့်ကိုကျေနပ်မနေသင့်ပဲပူးပေါင်းဆောင်ရွက်မှုများဆက်လက်တိုးရှဲ့ဖို့လိုကြောင်းနဲ့ရရှိထားတဲ့မဟာမိတ်အင်အားစုတွေနဲ့ဆက်ဆံရေးကိုပုံမခိုင်မအောင်ကြိုးပမ်းသင့်တယ်လို့အေယာရီကရေးသားထားပါတယ်ခင်ဗျာ။
ပင်လုံစာချုပ်နဲ့ຫນွေဦးတော်လိုက်ရဲ့အကြောင်းပြည်သွေးနိုင်စီစဉ်တင်ဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရှုကြရတာပါမကြာခင်မှာပေးစာပြန်စာကဏ္ဍနဲ့ကမ္ဘာတလွှားထူးခြားသတင်းများကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့မြင်ကွင်းကျယ်မှတ်စုကိုအရင်ထုတ်လွှင့်ပေးပါရစေစစ်အာဏာသိမ်းမှုအလွန်အဓိကစောက်ရုံမှု9ရက်နဲ့မြမလူအဖွဲ့အစည်းအတွက်မျှော်လင့်ချက်အလင်းတန်းတစ်ခုကိုမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြန်မာကဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာမြေအုပ်တို့ပြိုရာဆိုတဲ့အမည်နဲ့အပိုင်း၃ပိုင်းခွဲပြီးတင်ဆက်ထားပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာဒီအကြောင်းအချင်းအရာကိုအချက်အလက်အခြေပြုပြီးပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ
စစ်အာဏာသိမ်းအကျိုးဆက်ကြောင့်နှစ်နှစ်အတွင်းဆုတ်ယုတ်ခဲ့တဲ့အကြောင်း9ရက်နဲ့အနာဂတ်လူအဖွဲ့အစည်းအတွက်မျှော်လင့်စရာအကြောင်းရပ်တစ်ခုကို ISP မြန်မာကတင်ပြသွားပါမယ်။ရေအုပ်တို့ပြူလျာကောင်းစဉ်နဲ့တင်ဆက်မဲ့ဒီအကြောင်းအရာမှာအပိုင်း၃ပိုင်းခွဲပြီးဖော်ပြဖို့ရှိပါတယ်။အခုတစ်ပတ်မှာတော့နိုင်ငံရေးကဏ္ဍနဲ့လူသားဘဝလုံခြုံရေးကဏ္ဍတွေမှာဘာတွေဆုတ်ယုတ်ခဲ့တယ်ဆိုတာကိုပြောပြသွားပါမယ်။နိုင်ငံရေးအရာဆုတ်ယုတ်မှုထဲမှာအထင်ရှားဆုံးကနိုင်ငံရေးပေါင်ကျင်းသွားပြီးစစ်ပေါင်ကျယ်လာတာပဲဖြစ်ပါတယ်။အရင်အစိုးရ20အကောင့်ထဲပေါ်ခဲ့တဲ့နိုင်ငံရေးပြဿနာတွေကိုစပွဲဝိုင်းမှာပဲအပြေရှာမယ်ဆိုတဲ့မူကပြတ်သုံးခဲ့ပါတယ်။စစ်ကောင်စီရဲ့အကြမ်းဖက်ပြိုခွင်းမှုတွေကနေရာအတော်များများမှာလက်နက်ကင်တော်လန်နာကလွဲပြီးအခြားရွေးစရာမရှိအခြေအနေကိုတွန်းပို့ခဲ့ပါတယ်။အကျိုးဆက်အနေနဲ့ နိုင်ငံအနှံ့မှာလက်နက်ကင်တပ်ဖွဲ့989ဖွဲ့ထက်မလဲရှိလာပါတယ်။တိုက်ပွဲကလည်းအရင်ဆယ်နှစ်ဖြစ်ခဲ့တာထက်အစပေါင်းများစွာပိုများလာခဲ့ပါတယ်။နှစ်နှစ်အတွင်းဖြစ်ခဲ့တဲ့တိုက်ပွဲအရေအတွက်ဟာအာနာမသိမ့်မီဆယ်နှစ်အတွင်းဖြစ်ခဲ့တဲ့တိုက်ပွဲအလုံးထက်အစနီးပါးမြင့်တက်ခဲ့ပါတယ်။အာနာမသိမ့်မီဆယ်စုနှစ်အတွင်းလက်နက်ကိုင်ပြည်ပခ 4,600 ကျော်ဖြစ်ပွားခဲ့ပါတယ်။အာနာသိမ့်မီနှစ်နှစ်အတွင်းမှာတော့လက်နက်ကိုင်ပြည်ပခအကျဉ်း 8,000 လောက်ဖြစ်ခဲ့ပါတယ်။စစ်ကောင်စီကတော့မြို့နယ်330ထဲမှာ198မြို့နယ်ပဲတင်းငိမ်အေးချမ်းတယ်လို့ထုတ်ပြောထားပါတယ်။လူသားဘဝလုံးုံရေးကဏ္ဍပမာကြည့်ရင်လည်းအသက်အိုးအိမ်စီးစိမ်ပျက်စီးမှုတွေကြီးကြီးမားမားဖြစ်လာပါတယ်။အာနာသိမ့်မှုအလွန်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရက်ဆွန့်ခွာထွက်ပြေးရတဲ့ဒုက္ခတွေနှစ်တန်းကျော်ရှိလာပါပြီ။ဒါ့အပြင်မြို့နယ်90ကျော်ကနေအိမ်နဲ့ဘာသာရေးအဆောက်အုံ6000ထက်မနည်းလည်းမိရှုဖျက်ဆီးခံခဲ့ရပါတယ်။ISP မြန်မာကစူးစီးထားတဲ့အချက်လက်တွေအရလက်နက်ကင်ပြည်ပခတွေကြောင့်တည်ဆုံးခဲ့ရတဲ့အရသာ1800ကျော်ရှိခဲ့ပါတယ်။ဒါအပြင်ဆန္ဒပြတာနဲ့စစ်ကောင်စီကဖမ်းဆီးထားချိန်မှာတည်ဆုံးခဲ့တဲ့အရသာ3000နီးပါးရှိတယ်လို့ APB ကမှတ်တမ်းတင်ထားပါတယ်။စစ်ကောင်စီကတော့အစိုးရဝန်ထမ်းအုပ်ချုပ်ရေးမှူးရဟန်းတန်ကကလေးတငယ်နဲ့အရသာအပါအဝင်တည်ဆုံးသူ9400ကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ်။
ကုဆလပြီပေးစာပြန်စာကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မအေးတန်တာကျော်စူးစီးတင်ဆက်ထားပါရခင်ဗျာ
။ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ VOE စီစဉ်တွေကိုသဘောကျပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့နဂိုလိုင်းဒိုမီတာရေဒီယိုခေတ်ခရဲကနေအခုအင်တာနက်ဖုန်းတွေခေတ်အထိပါပဲလို့ဆိုလာပါတယ
်။မင်္ဂလာပါ VOE ရေဒီယိုခေတ်ခရဲကနေအခုစမတ်ဖုန်းနဲ့နားထောင်တဲ့ခေတ်အထိအားပေးနားဆင်လာခဲ့တာအခုဆိုရင်34နှစ်ကျော်ခဲ့ပါပြီ VOE ဥကျော်စံသားကြီးရဲ့မြမအရေးသုံးသက်ချက်အစီအစဉ်တက်တန်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှပေးစာပြန်စာအစီအစဉ်အားလုံးကိုကြိုက်ပါတယ်အမြဲအားပေးနေပါတယ်VOA ကြောင့်နိုင်ငံရေးဘူးတုတာတွေပြည့်ရှိနားလဲပါတယ်။အချိန်ရရင်လက်ဝဲစွန်းနိုင်ငံရေးဝါဒအကြောင်းပြောပြပေးစီလိုပါတယ်။ VOA ဝိုင်းတော်သားအားလုံးပေးခြင်းကြမှာကြပါစီဗျာ
။ဟုတ်ကဲ့ပါအင်္ဂေကျော်စင်သားကိုပြောလိုက်ပါမယ်နော်။အခုလိုမျိုးနှစ်ရှည်အားပေးလာတဲ့ဆိုတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်ရှင်။ VOA ကိုရေးလာကြတဲ့သတင်းရှင်တွေရဲ့စာရီထဲမှာမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနောက်ပြီးတော့နေ့စဉ်ကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတဲ့စာတွေကိုလည်းလက်ခံရရှိတာပါနော်။အဲဒီကစာတစ်စောင်ကတော့ဒီတစ်ပတ်ဖော်ပြပေးခြင်းတဲ့စာကမောင်မောင်ဆိုတဲ့သတင်းရှင်ရေးလာတဲ့စာဖြစ်ပါတယ်။ကမ္ဘာနိုင်ငံအသီးသီးကပြည်သူတွေနှစ်သက်မှာမင်းကောင်းမင်းမြတ်နဲ့ရာသပန်ရှောင်လန်းနိုင်ပါစေလို့ဆုပန်လိုက်ပါတယ်။ဆိုပြီးတော့ဆုတောင်းပေးလာပါတယ်
။စစ်ကောင်စီဥက္ကဋ္ဌနှုတ်ကထွက်တာကတော့သူတော်စင်နေတော့သူ့လိုမပြောနိုင်ဘူး။လုံသမျှကြီးလိုက်ရင်တော့ဘာတစ်ခုမှပြည်သူအကျိုးမရှိတဲ့အလုပ်တွေလုပ်နေတယ်။ခုလဲကြည့်ပါ။တန်ပေါင်းများစွာအကုန်ခံပြီးတော့လုပ်ပြန်ပြီ။ဝန်ထမ်းတွေလည်းဒုက္ခပင်လဲဝေနေပြီးရဲဘော်တွေလည်းအယိုးဟောင်းလေးတွေကြိုက်ပြီးတော့အဘတို့ချမ်းသာရေးအတွက်ချင်းကြိုက်ခံပြီးတော့တညာလုံးငုတ်တုတ်ငိုက်နေကြတာတိုင်းပြည်အတွက်လည်းဘာမှမထူးခြားပြည်သူအတွက်လည်းဒုက္ခတွေတိုးပွားသူတို့အတွက်ကတော့သိမ်းသမ်းမကတိုးပွားရင်နာစရာကဘာမှမြန်မာပြည်ပဲဖြစ်နေလားဗျာ
ကြုံတွေ့နေရတဲ့အခြေအနေပေါ်မှာသူရဲ့ထင်မြင်ယူဆချက်ကိုရေးပြလာတာပါ။နောက်ထပ်သတင်းရှင်တစ်ယောက်ကတော့မြန်မာနိုင်ငံကအညာဒေသတစ်ခုမှာအခုလက်ရှိကြုံတွေ့နေရတဲ့ဒီလုံခြုံရေးပြည်သူတွေရဲ့ဘေးဒုက္ခနဲ့ပတ်သက်ပြီးတော့ပြောပြခြင်းပါတယ်ဆိုပြီးတော့စာရေးလာတာဖြစ်ပါတယ်။ဒီသတင်းရှင်ကကျွန်တော်ရဲ့နာမည်ကိုလုံခြုံရေးအရာမပြောဖို့တောင်းဆိုပါတယ်တဲ့။သူကစကိုင်းတိုင်းထိဆိုင်နယ်ကအဖြစ်အပျက်တွေကိုရေးလာပါတယ်။
ကျွန်တော်တို့စကိုင်းတိုင်းထီးကြိုက်နယ်မှာအခုအချိန်မှာအရန်ကိုဆိုးရတဲ့စီးရီးအခြေအနေနဲ့ရင်ဆိုင်နေရပါတယ်ကျွန်တော်တို့နယ်ဘက်မှာအင်တာနက်လိုင်းတွေဖြတ်တောက်ခံထားရလို့သတင်းအမှောင်ချခံထားရပါတယ်ခင်ဗျာလေသာအလေတော်စူပုတ်ကြောင်ပေါက်ကုန်းတခုတ်ကြောင်ကြက်တရီကြောင်ဆက်တွင်းအင်းဒိန်ပေါက်ပင်ခွေဇီးတောင်ဒီရွာတွေအပြင်အခြားရွာများစွာလည်းမီးရှို့ခံထားရပါတယ်စစ်သားတွေဟာကလားမနိုင်ရခိုင်မဲဆိုသလိုရွာတွေကိုမီးရှို့ဖျက်ဆီးနေတာပါဒေသခံပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်စီးရီးအခြေအနေကောင်းသွားရင်တောင်ပြန်စရာဆိုလို့အိမ်တွေမရှိတော့ပါဘူးခင်ဗျာလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့လို့တကုံဖုံးကြီးကျောင်းထဲမှာဝတ်နေကြတဲ့လူတွေဒဏ်ရာအများအပြားရရှိခဲ့ကြပြီးနှစ်ယောက်ကတော့အသက်သေဆုံးခဲ့ရပါတယ်မစီမဆိုင်သောအင်းဒိန်ရွာကအသက်80အရွယ်အဖိုးအိုကိုလည်းပြစ်တက်ခဲ့ပါသေးတယ်။တခြားရွာကလူတွေကိုလည်းတောင်ပေါ်မှာရဲရဲဆက်ဆက်တပ်ဖြတ်ခဲ့ကြတာပါ။အမှန်တိုင်းပြောရရင်တော့ကျွန်တော်ဟာမြို့ပေါ်ကရေပေါ်စီတွေကိုမနာလိုဖြစ်မိပါတယ်။မြို့ပေါ်မှာကဒီမိုကရေစီရနေကြပြီလားမသိပါဘူးဗျာ။ကျွန်တော်တို့စကိုင်းတိုင်းကတော့အစွမ်းကုန်စ조사ပြီးတိုက်ခိုက်နေခြင်းပါ။သူတို့ကတော့ကြောင်းတက်သူကတက်ရှိုးပွဲလုပ်သူကလုပ်နေဗျာ။အစင်းနေပြင်းနေလိုက်ကြတာဘာပဲဖြစ်ဖြစ်ဗျာကျွန်တော်တို့ပို့တဲ့စာကိုဖတ်ပြပြခဲ့ရင်တော့ဝမ်းသာမိမှာပ
ါဒီတော့ရှင်စကိုင်းတိုင်းထိကျောက်နယ်ကပြည်သူတွေရင်ဆိုင်နေရတဲ့အစီအရေးအခြေအနေနဲ့ပတ်သက်ပြီးတော့ရင်းဖွင့်ရေးသားလာတာဖြစ်ပါရဲ့ VOA 1တော်သားများလည်းကျမ်းမာချမ်းသာကြပါစေလို့ဆုတောင်းပေးပါတယ်တဲ့အဲ့လိုဆုတောင်းခံရတိုင်းကျွန်တော်တို့အပြစ်ရှိသလိုခံစားရပါတယ်နော်လူတွေအကုန်လုံးဒုက္ခရောက်နေကြတဲ့အခြေအနေဒီစာတွေကိုဖတ်နေရတာနဲ့အခုဖော်ပြနေတဲ့စာနည်းနည်းလေးတင်ပါတယ်ပေါ်လွင်နေပါတယ်ရှင်ရင်ဖွင့်လာတဲ့သရရှင်ရဲ့စာတွေကိုဆက်ပြီးတော့ဖော်ပြပေးကြပါမယ်ရှင်။သရရှင်တယောက်ကတော့မင်္ဂလာပါခင်ဗျားတဲ့ပေးစာကဏ္ဍမှာပါဝင်ခြင်းလို့ပါ။နေပြည်တော်ကဌာနဆိုင်ရာဝန်ထမ်းတူပါ။အရင်ကတော့ CGM မှာပါဝင်ခဲ့ပေမဲ့မိသားစုခဲခဲကြောင့်အလုပ်ပြန်ဝင်ခဲ့ရပါတယ်။အခုလောလောဆယ်နေပြည်တော်မှာတာဝန်ထမ်းဆောင်နေပါတယ်။ဆိုပြီးတော့သူ့ရဲ့အခက်အခဲကိုအများကြီးအောင်ဝေမျှလာပါတယ်။သူစာကကျွန်မမှတ်မှတ်ရရပါပဲ။ January 6ရက်မြန်မာနိုင်ငံကလွတ်လပ်ရေးနေ့မတိုင်ခင်လေးမှာရေးလာတဲ့စာဖြစ်ပါတယ်။
ကျွန်တော်ပြောချင်တာကအခုကျွန်တော်တို့ဝန်ထမ်းတွေဟာလွတ်လပ်ရေးနေအတွက်ခြိတက်လမ်းလျှောက်ဖို့လေ့ကျင့်နေရတာတလကျော်ပါပြီ။မနေ့3နိုင်ခွဲလောက်ကထပြီးလေ့ကျင့်ခွင်းမှာလေ့ကျင့်ရပါတယ်။တပတ်ကို3ချိန်နဲ့တရက်5နိုင်ကြောင်လေ့ကျင့်ရပါတယ်။ဘာမှမဟုတ်တဲ့လမ်းလျှောက်တာကိုအရေးကြီးခွင့်ကျယ်လုပ်ပြီးအချိန်ကုန်ခံလေ့ကျင့်နေရတာကိုတော်တော်လေးစိတ်ကုန်နေပါပြီ။အရန်လဲပင်ပန်းပါတယ်။တချို့ဌာနတွေကလမ်းလျှောက်ရတဲ့ဝန်ထမ်းတွေကိုနောက်ရက်အလုပ်မလုပ်ရပဲon duty သဘောမျိုးပေးထားပေမဲ့ကျွန်တော်ဌာနမှာတော့ကိုယ့်အလုပ်လဲကိုယ်ဆက်လုပ်ရပါတယ်လမ်းလျှောက်တာတစ်မျိုးမူရင်းအလုပ်ကတစ်မျိုးနဲ့အတော်လေးကတိနေပါတယ်စကစဟာအလုံးပုံမှန်ပြန်ဖြစ်နေပါပြီလို့တင်ပြဖို့လွတ်လပ်ရေးနေ့ပွဲမှာအင်အားပြကျင်တာနဲ့ကျွန်တော်တို့လိုဝန်ထမ်းတွေမှာအသုံးချခံနေရပါတယ်ဒီလမ်းလျှောက်ပွဲအတွက်ကိုလဲငွေတွေအများကြီးသုံးတာဒီငွေတွေကိုလိုအပ်တဲ့နေရာတွေစီပြည်သူလူထုအတွက်အကျိုးရှိမဲ့အရာတွေလုပ်ပေးရင်ဘလောက်ကောင်းလိုက်မလဲဗျာ
ဒါလေးကိုတင်ပြပေးပါ VOA အမြဲတမ်းအားပေးနေပါတယ်ဆိုတော့သောရရှင်ကဇန်နဝါရီလ4ရက်မြန်မာနိုင်ငံမှာကြာရောက်တဲ့လွတ်လပ်ရေးနေ့အတွက်ခြိတက်လေ့ကျင့်ရတဲ့အဖြစ်ကိုပြောလာတာပါအခုလွတ်လပ်ရေးနေ့ကျော်သွားပြီဆိုတော့ဒီလေ့ကျင့်ရတာပြီးသွားပြီလားနောက်ရက်တရက်ရက်အတွက်များထပ်ပြီးတော့ကျင့်နေရသေးလားဆိုတာသိချင်မိပါတယ်ချိန်ရရင်စာလေးပြန်ရေးပြီးတော့ပြောပေးပါအောင်နော်နောက်ထပ်သောရရှင်ရင်ဖွင့်လာတဲ့သောရရှင်ကတော့ဒီမကွေးတိုင်းရေစကြိုမြို့နယ်ကသူရဲ့နေမှာကြုံတွေ့ရနေရတဲ့အခြေအနေကိုစာရေးပြီးရင်ဖွင့်လာပါတယ်
။မင်္ဂလာပါ VOA ခင်ဗျာ။ကျွန်တော်ကတော့ VOA ကိုမီးမပြတ်တဲ့နေ့ဆိုအမြဲကြည့်ရှုနားဆင်နေတဲ့ပရိသတ်တူပါ။ VOA ကနေတဆင့်ပြည်သူတွေကြားအောင်ပြောချင်လို့ပါ။မကွေးတိုင်းရေစကြိုမြို့နယ်မြေပြူမုံကြီးအုပ်စုဖူလုံရွာမှာအရက်ကျိုးကျက်ခိုးဖဲသမားစစ်ကျိုးပြူမျိုးတွေစုစည်းနေတဲ့ဖူလုံရွာကိုတောင် PDF တွေခိုးအောင်နေတဲ့ဆိုပြီးခရီးသွားပြည်သူတွေနဲ့ကားတွေဆိုင်ကယ်တွေကိုအတင်းအကျပ်စစ်ဆေးနေတာဟောင်းနေတဲ့ခွေးတွေနဲ့တူပါတယ်ခင်ဗျားတို့စကားစသီးအောင်တခု VOA ကပြောခဲ့ပါမယ် PDF ဆိုတာနဖူးမှာစကတ်ထားတာမဟုတ်ဘူးဆိုတာသိဖို့တော့ကောင်းပါတယ်ဗျာ
ဟုတ်ကဲ့ VOE ကိုမီးမပြတ်တဲ့နေ့ဆိုရင်အမြဲတမ်းကြီးရှုနားဆင်နေဆိုလို့အခုစာရေးတဲ့အခါမှာလည်းမီးမပြတ်လို့စာရေးလိုက်တာနဲ့တူပါရဲ့နော်သရရှင်ရရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးရရှိနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
အခုဆက်ပြီးတော့ကဘာတလွားထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံကရိုးရာမွေထိုင်းဂင်းနစ်ကဘာစံချိန်ကိုတင်လိုက်တဲ့အကြောင်းအပါအဝင်ကဘာတလွားထူးခြားတဲ့သတင်းတွေကိုကိုငိမ့်ချန်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံကရိုးရာမွေထိုင်းလက်ဝဲဝါသနာရှင်3000ကျော်ဟာပရဂျုခီရီခန်ခရိုင်ပါဟင်ပန်ဒီကန်ချီမှာလက်ဝေထူတဲ့ပုံဟန်ရေးပြပြီးဂင်းနစ်ကမ္ဘာစံချိန်သစ်တင်လိုက်ပါတယ်။ထိုင်းဘရင်တက်မရောဘူလောင်းတင်တန်းကျောင်းကကျောင်းသားတွေတက္ကသိုလ်ကျောင်းသားတွေနဲ့ဝါသနာရှင်3660ပါဝင်ပြီးထိုင်းလက်ဝေသမားတွေရဲ့ရိုးရာ YQ အကကိုစူပေါင်းကပြတာပါ။အရင်နှစ်ကဂင်းနစ်မှတ်တမ်းစံချိန်မှာအယောက်150တာပါခဲ့ပြီးအခုကတော့အရင်စံချိန်ကိုချိုးလိုက်တာပါ။ဖေဖော်ဝါရီ6ရက်နေ့ကိုမွေထိုင်းလက်ဝေနေ့အဖြစ်သတ်မှတ်ထားပြီးဝါဟင်းအပန်းပြေကမ်းခြေမှာမွေထိုင်းနေအခမ်းအနားကျင်းပပါရယ်ဒီပွဲကိုထိုင်းနိုင်ငံကမ္ဘာလှည့်ခီးသွွားအုပ်ချုပ်ရေးအဖွဲ့တော်ဝင်ထိုင်းစစ်တပ်ရည်ကြီးမှုနဲ့အောက်စားဝန်ကြီးဌာနတို့ပူးပေါင်းစီစဉ်ခဲ့တာဖြစ်ပြီးထိုင်းဝန်ကြီးချုပ်ပရန်ယွတ်ချန်အိုချာကိုယ်တိုင်တက်ရောက်ခဲ့ပါရယ်မွေထိုင်းလက်ဝဲဟာကိုယ့်ရဲ့ပြိုင်ဘက်ကိုလက်သီးတရောင်ဒူးခြေထောက်တွေနဲ့တိုက်ခိုက်ဖို့ခွင့်ပြုထားတဲ့ထိုင်းရိုးရာကိုခန့်ပညာဖြစ်ပြီးနိုင်ငံတကာကလက်ဝဲသမားတချို့လည်းတခါတရံပါဝင်ရှင်ပြိုင်လေးရှိပါရယ်ရှင်
ဂျပန်နိုင်ငံမှာဘင်းဘက်အိတ်ကြီးတွေကိုထိုင်လို့ရတဲ့အပြင်ဝစ်ဆင်လို့ရအောင်တီထွင်လိုက်ပါတယ်။ပဲစိပုံစံအစေလုံးလေးတွေထည့်ထားတာမို့လို့ဘင်းဘက်ပဲအိတ်လို့ခေါ်တာဖြစ်ပြီးတော့အခုဂျပန်နိုင်ငံမှာတာကီကိုဥအထည်ချုပ်ကုမ္ပဏီကထုတ်လုပ်တဲ့စက်သွင်ဥပုံစံဘင်းဘက်အိတ်ကြီးတွေဟာဂျပန်လူမှုကွန်ရက်မီဒီယာတွေမှာခေတ်စားနေတာပါ။ဒီအိတ်ကြီးတွေကိုအနားယူအပန်းဖြေတဲ့နေရာမှာသုံးနိုင်တာဖြစ်ပြီးတော့ကြိုက်တဲ့နေရာမှာလှဲချလိုက်လို့ရတယ်လို့ထိုင်ချလိုက်လို့လည်းရပါတယ်။အိတ်ကြီးတွေကိုအရွယ်အစား၃မျိုးထုတ်လုပ်ထားပြီးခလေးတွေအတွက်အသေးလေးတွေနဲ့အလဲအလတ်စားတွေအပြင်စိုက်အကြီးစားတွေကိုပါထုတ်လုပ်ထားပါတယ်။အိတ်တစ်ခုကိုအမေရိကန်ဒေါ်လာ120လောက်နဲ့ညီမျှတဲ့ဂျပန်ယန်ငွေ15,800နဲ့ရောင်းချတာပါ။အခုလိုဝစ်ဆင်လို့ရတဲ့ဘင်းဘက်အိတ်ကြီးတွေကိုကိုဗစ်ကာလအတွင်းအိမ်မှာအလုပ်လုပ်ရတဲ့အချိန်ကြိုက်တဲ့နေရာကိုတည်သွားပြီးထိုင်ချလိုက်ရုံနဲ့အလုပ်လုပ်နိုင်ဖို့စိတ်ကူးရတီထွင်ထားတာပါ။ဂျပန်နိုင်ငံကအိမ်တွေအများစုမှာဗဟိုအပူပေးစနစ်မရှိတဲ့အတွက်လဲချမ်းအေးလာတဲ့ဆောင်းရာသီမှာအခုလိုအိတ်ကြီးတွေကိုဝတ်ထားရင်နွေးထွေးစေမှာပါဒီအိတ်ကြီးတွေဟာထင်သားတာထက်တောင်ပေါ့ပါနေပြီးခဏဆန်းကြည့်ယုံနဲ့တင်အတော်လေးနွေးပါတယ်လို့ဆန်းဝတ်ကြည့်တဲ့သူတဦးကပြောပါတယ်ခင်ဗျာ
ဂျပန်နိုင်ငံကအမှုပညာရှင်တဦးဟာလူပဇက်ပုံပတ်စံအိတ်တွေမျက်လုံးပုံအန်စာတုံးဆွဲကြိုးတွေကိုဖန်တီးရောင်းချနေပါတယ် DJ ဒူးလို့လည်းလူသိများတဲ့မာဆာတာကာရှီရှီဒိုဆိုသူဂျပန်အမှုပညာရှင်တယောက်ကအခုလိုပစ္စည်းတွေကိုဖန်တီးခဲ့တာဖြစ်ပြီးလူသားတွေကိုဖျက်တောက်ထားတဲ့အတိုင်းလုပ်ပြထားတာပါထိုင်းလန်စီယာရုပ်ရှင်ဇလန်တွေသိပ္ပံရုပ်ရှင်တွေကိုအားကျအတူတူဖန်တီးခဲ့တာဖြစ်တယ်လို့အသက်36နှစ်အရွယ် DJ Du ကပြောပါတယ်။သူ့ရဲ့ပထမဆုံးဖန်တီးဖြစ်တဲ့လရာကတော့လူရည်ပြားနဲ့အုပ်ထားတယ်လို့ထင်ရတဲ့ MITI Pad Controller ပစ္စည်းလေးဖြစ်ပြီး2019ခုနှစ်ကသူပထမဆုံးတေးတက်ပြမိတ်ဆက်ဖို့အတွက်ထုတ်လုပ်ခဲ့တာပါ။အဲ့ဒီအချိန်ကလေးကလူသားနဲ့တူတဲ့ပစ္စည်းတွေကိုထုတ်လုပ်ဖို့စိတ်ဝင်စားခဲ့ပြီးလက်ချောင်းပုံစံ USB Memory ချောင်းတွေလူပစ္စပုံအပိတ်အဖွင့်ကနေထည့်ရတဲ့အကျွေးစိတ်အိတ်ကလေးတွေနဲ့အဝေးကနေ remote control နဲ့ထိန်းချုပ်ထားပြီးအပိတ်အဖွင့်လုပ်လို့ရတဲ့မျက်လုံးပုံစံအန်စာတုံးတွေကိုထုတ်လုပ်ခဲ့ပါတယ်။အစပိုင်းတုန်းကတော့လူတွေကယူဖို့ကောင်းတယ်လို့သတ်မှတ်ပြောဆိုခဲ့ကြပေမဲ့နောက်ပိုင်းမှာအသုံးဝင်မှန်းသိလာပြီးတဲ့နောက်ချစ်စရာကောင်းပြီးစိတ်ဝင်စားစရာလည်းကောင်းတယ်လို့ပြောဆိုလာကြတဲ့အကြောင်း DJ Du ကပြောပါတယ်။လူသားပုံစံတူပစ္စည်းအမျိုး30လောက်ဖန်တီးခဲ့ပြီးအဲ့ဒီအထက်ကမျက်လုံးနဲ့ပါစပ်ကဝယ်ယူမဲ့သူတွေများပါတယ်။အဲ့ဒီပစ္စည်းတွေရဲ့ဈေးနှုန်းကတော့ဂျပန်ယန်3000ကျွဲအမေရိကန်ဒေါ်လာနဲ့ဆိုရင် 1165 ဒေါ်လာကနေယန်5800အမေရိကန်ဒေါ်လာ 4500 ကျော်လောက်အထိရှိပါတယ်။ဝယ်ယူသူတွေအနေနဲ့ကိုယ့်ရဲ့ဗဇက်ပုံစံအတိုင်းမျက်လုံးပုံစံအတိုင်းထုတ်လုပ်ပေးဖို့လည်းမှာယူနိုင်ပါတယ်ရှင
်။အရက်ဆော်ဘားများပြည်တော်စု UAE နိုင်ငံကဒူဘိုင်းစိတ်ကမ်းမှာပြန်ကားတွေကိုရေပေါ်မှာမောင်းနေနိုင်ပါပြီ။ COVID လို့McLaren လို့ Ferrari လို့တန်ဖိုးကြီးတဲ့ပြိုင်ကားတွေကို Jet Car အမြန်စီးမော်တော်ဘုတ်တွေအဖြစ်ပြောင်းလဲထားတာဖြစ်ပြီးတော့ဒေသခံတွေနဲ့ကမ္ဘာလက်ခီးတယ်တွေကိုဆွဲဆောင်နေပါတယ်။အခုလိုပြိုင်ကားတွေဟာဒူဘိုင်းမြို့မှာရှိပြီးသားဖြစ်တဲ့အတွက်အသေးအစမ်းဖြစ်အောင်ရေထဲမောင်းလို့ရတဲ့ပုံစံအဖြစ်ပြောင်းလဲထားပါတယ်လို့ Jet Car တွေကိုစီစဉ်တဲ့ Waterlink ကုမ္ပဏီကပိုင်ရှင်ဖြစ်သူ Islam Ottoman ကပြောပါတယ်။ကိုကြိုက်တဲ့ကားကိုရွေးချယ်မောင်းနေနိုင်ပြီးတော့တနအီနှားကကိုအမေရိကန်ဒေါ်လာ $545 လောက်ကျတဲ့မှာပါ15မိနစ်ပဲမောင်းမယ်ဆိုရင်တော့အမေရိကန်ဒေါ်လာ220လောက်ကျတဲ့ပါတယ်တချို့ဖောက်တယ်တွေအတွက်ကတော့အခုလိုအတွေ့အကြုံကိုလိုချင်ကြပြီးအစာပိုင်းမှာကြောက်ပင်မဲ့လဲနောက်ပိုင်းမှာပြောစရာကောင်းတယ်လို့ပြောပါတယ်ခင်ဗျာ
တရင်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါမယ
်ဝေကန်နတရီရန်ဆက်ပြုံးရည်ကန်ဝေမကအမျိုးအစားမသိရတဲ့အရာဝတ္ထုတစ်ခုကိုပြစ်ချဖို့သမ္မတဂျိုးဘိုင်ဒန်ကအမိန့်ပေးတဲ့အကြောင်းပင်ဒဂွန်စစ်ဌာနချုပ်ကကြေညာချက်ထုတ်ပြန်ပါတယ်ဒီနေ့ကနေ့အစောပိုင်းမှာပဲရည်ကန်မကဝေမလေးရင်ပြန်တမ်းမှုတွေကိုနိုင်ငံတော်ဝင်ရှိသူတွေကန့်သတ်လိုက်ပြီးစစ်လေရင်တွေကိုစေလွှတ်ခဲ့တာပါဒီလာထဲမှာစုထမြောက်အမေရိကန်ကပြစ်ချခဲ့တဲ့အရာစနေနေ့ကမွန်တားနာပြည်နယ်ပေါ်မှာထောက်လန်းတွေ့ရှိခဲ့တဲ့အရာဖြစ်တယ်နဲ့လို့ယူဆကြောင်းလဲပင်ဒဂွန်ကပြောပါတယ်အင်အားပြင်းရင်ညောင်းပြီးခဲ့တဲ့သတင်းဘက်ကပြိုကျပြစ်စီခဲ့တဲ့အဆောက်အဦတွေမှာဥပဒေနဲ့မညီတဲ့နီလန်းနေနဲ့ဆောက်လုပ်ခဲ့ရမှာတာဝန်ရှိသူတွေဖြစ် contract လုပ်ငန်းရှင်တွေပါဝင်လူပေါင်း134ယောက်ကိုတူရကီအာဏာပိုင်တွေအရေးယူဖို့ကြိုးပမ်းနေပါတယ်တူရကီနဲ့စီးရီးယားနယ်ငံတွေကငရင်ညောင်းပြိုကျတဲ့အဆောက်အဦပြစ်စီတွေအောက်ကအလောင်းတွေကိုကယ်ဆယ်ရေးတွေထပ်မံရှာဖို့တွေးရှိတာကြောင့်တနင်္ဂနွေနေ့ထိသေဆုံးသူအရေအတွက်3000ကျော်ထိရှိသွားပါပြီယူကရိန်းပေါ်ကျူးကျော်တဲ့ဒီနှစ်လောက်ကာလအတွင်းလွန်ခဲ့တဲ့သတင်းနှစ်ပတ်မှာရုရှားတပ်ဖွဲ့တွေအထိခိုက်အကြဆုံးအများဆုံးဖြစ်နိုင်တယ်လို့ဗြိတိန်ကာဝေးဝန်ကြီးဌာနကတင်းငွေနေနေမှာပြောလိုက်ပါတယ်ဗြိတိန်ကာဝေးဝန်ကြီးဌာနရဲ့သုံးသက်ချက်ကတော့ပြီးခဲ့တဲ့သတင်းပတ်မှာတရက်ကိုပြင်းမြ824ယောက်ထိခိုက်ကြဆုံးမှုရှိတယ်လို့ယူကရိန်းရဲ့ထုတ်ပြန်ချက်ပေါ်မှာအခြေခံထားတာဖြစ်ပါတယ
် VOA အမေရိကန်ကမနက်ပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Zinet Abdurrahman နဲ့ Nick Ibinoro ဖြစ်ကြပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်အန္တရာယ်ကင်းဝေးပြီးမင်္ဂလာပြည့်ဝတဲ့နေ့အမြန်ဆုံးရရှိစေလို့ကြောင်းဆုတောင်းအပ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာကျွန်တော်ကခင်မောင်ဆိုမြင့်ပါခင်ဗျာ
Thank you. This program has come to you from the Voice of America, Washington.